Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်နိုဝင်ဘာလ12ရက်တောက်ကြနေ့ညဖက်9နာရီနဲ့10နာရီအစီအစဉ်တွေကစတင်ထုတ်လွှင့်ပေးနေပါပြီ။ Line Tone Meter 3819925အပြင် Facebook စာမျက်နှာကောင်နေပါတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဒီရင်ကင်းကြပါစီခင်ဗျာ။ဒီနေ့ညသတင်းတွေထဲမှာအမေရိကန်နိုင်ငံသားသတင်းမီဒီယာသမား Danny Fenster ကိုထောင်ဒဏ်17နှစ်ချမှတ်လိုက်တဲ့သတင်းနဲ့အတူဒေါ်စန်းစုကြည်ရင်ဆိုင်နေရတဲ့အာဂရီအမှုတစ်ခုအတွက်ဦးဖြိုးမင်းသိန်းစနီးဒေါ်ခင်မိမိကျွဲစစ်ကောင်စီတပ်တွေအဖြစ်ဒီကနေ့ထွက်ဆိုခဲ့တာ AA နဲ့စစ်တပ်ကြားအပြည့်အဝနှစ်ပတ်လည်မတိုင်ခင်နှစ်ဖက်ပြစ်ခတ်မှုတို့ရှိခဲ့ပြီးအခုတော့ပြန်ညှိနေကြတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်တော်ဂျူတော်သိန်းပြောပြပါမယ်။
ကောင်းပါပါရှင်မြန်မာနိုင်ငံမှာတည်င်းထောက်တရားအတွက်အမြင့်ဆုံးအဖြစ်နဲ့ Frontier မြန်မာတည်င်းဌာနအက်ဒီတာ Danny Fenster ကိုထောင်ဒဏ်17နှစ်ချမှတ်လိုက်ပါတယ
်တည်င်းမြန်မာတရားကိုဒီထောင်ဒဏ်အမြင့်ဆုံးချတာတော့ဒါတင်မြော်မှုရှိဘူးနောက်ပြီးတော့ဒီအမိန်အမှုတွေပေါ်မှာကျွန်တော်တို့ကတည်င်းနဲ့တတိယံချက်တွေကိုထည့်သွင်းတုံ့ပြန်ထားတာမရှိဘူး
Danny Fenster ရဲ့ရှင်းနေဦးတန်းဆိုအောင်ပြောတော့တာပါနှစ်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင်မြန်မာပြည်တွင်းကိုဗစ်ရောဂါထိန်းချုပ်ရေး stay at home အမိန့်တွေပြန်ရုပ်နေတဲ့တဲ့စစ်ကောင်စီရဲ့လက်နက်ကြီးတွေကြားလို့ချင်းပြည်နယ်ထက်ကဘာသာရေးကြောင်းတွေပြက်စီနေရတာဒီလိုတဲ့ပြည်ပို့ချက်တွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍတူတာဆုံလင်အမေရိကန်တစ်ခွင်နဲ့တိတ်ပန်တဲ့နေပညာကဏ္ဍတွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်ဆုံးရောက်တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မဆူမြင့်မွန်တို့ကပြောပြပေးပါအောင်ရှင်။
Frontier မြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအမှုဆောင်အက်ဒီတာ Danny Fenster ကိုထောင်ဒဏ်17နှစ်ချမှတ်လိုက်တဲ့အပေါ်အထူးပဲစိတ်ပျက်ရတဲ့အကြောင်းသတင်းဌာနရဲ့အက်ဒီတာချုပ်ဖြစ်သူ Thomas King ကပြောပါတယ
် Everyone at Frontier is disappointed and frustrated at this decision. We just want to see Danny released as soon as possible so he can go home to his family.
ဒီဆိုမြတ်ချက်ပေါ် Frontier ကလူတိုင်းစိတ်ပျက်လက်ပြတ်ဖြစ်ကြရပါတယ် Danny သူ့မိသားစုစီပြန်နိုင်အောင်ပြန်နိုင်တယ်မဲ့အမြန်ဆုံးပြန်လွတ်တော်ကိုကျွန်တော်တို့မြင်ကြပါတယ်Danny ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန်တင်းနေလေကာကြီးတို့နဲ့လည်းတရားစွဲခံထားပြီးအဲ့ဒီအမှုတွေကိုတီးကြားစီစစ်ဆေးဖို့ရှိနေပါတယ်လို့အက်ဒီတာချုပ် Thomas King ကပြောပါတယ် Danny Fenster ဟာဖမ်းဆီးခံရချိန်ကမြန်မာနောင်သတင်းဌာနမှလုကင်နေတာမဟုတ်တော့ဘဲ Frontier မြန်မာမှလုကင်နေပြီဆိုတော့အခွန်နဲ့လူမှုဖူလို့ရင်းမှတ်တမ်းနဲ့သတင်းဌာနကဝန်ထမ်းတွေရဲ့ထွက်ဆိုချက်အပါအဝင်ခိုင်မာတဲ့အထောက်အထားတွေတင်ပြခဲ့ပေမဲ့လည်းတရားရုံးကမျက်ကွယ်ပြုခဲ့တယ်လို့အက်ဒီတာချုပ် Thomas King ကပြောပါတယ်ညတာမှုမရှိတဲ့တရားစီရင်ရေးနဲ့ Danny Fenster ကိုအခုလိုထောင်ချလိုက်တာဟာမြန်မာနိုင်ငံကသတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေကိုတက်သည့်ပြတဲ့အချက်ပဲလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michelle Bachelet ကဒီနေ့ထုတ်ပြန်တဲ့တခုမှပြောထားပါတယ်။နိုင်ငံငါကြာကြာတွေကိုစောင့်ကြည့်လာနေတဲ့ Crisis Group အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဂျာမီပို့ကို Richard Hawsey ကဒီပြည်တံချမှတ်မှုဟာတိတ်ကိုဆူရော်လို့နေလို့ပြောတဲ့အကြောင်း AP သတင်းမှရေးထားပါတယ်။လူခွေရေးစောင့်ကြည့်လာရေးအဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီးရောဘတ်ဆန်ကလည်းဒီလိုနှစ်ရှည်ထောင်ဒဏ်ချတဲ့ပေါ်ပြည်တယ်ကိုပန်ပြီးပြည်တံကိုပယ်ဖြတ်ပြီးတော့ Danny Fenster ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ
်။ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းဆိုမှုအရဒေါက်ဆန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့ဇနီးဖြစ်သူဒေါက်ခင်မိမိကျွဲကဒေါက်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂတိလိုက်စားမှုတွေအတွက်ကြားနာပွဲမှာဒီကနေ့ထွက်ဆိုခဲ့ပါတယ်။အာဂတိလိုက်စားမှုတွေအတွက်နေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းကြားနာစစ်ဆေးနေတာမှာဒီနေ့နိုဝင်ဘာ12ရက်နေ့မှာဒေါက်ခင်မိမိကျွဲကအမှုတစ်ခုအတွက်စစ်ကောင်စီဘက်ကတရားလိုတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့တာပါ။ခင်မွန်းဖြစ်သူတောင်းဆိုမှုကြောင့်ဒေါက်ဆန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့ဒေါက်ခင်မိမိကျွဲကပြောပေမဲ့ဒါတွေကိုဘယ်လိုရခဲ့တယ်လဲဘယ်နေ့ကစီစဉ်ပေးခဲ့ရတာလဲဘယ်နေ့ဘယ်နေရာဘယ်အချိန်မှာပေးခဲ့ရတယ်လဲဆိုတာကိုတော့တက်တည်ပြနိုင်ခဲ့ခြင်းမသိဘူးမရှိဘူးလို့စုံစမ်းသိရပါတယ်ဒေါက်ဆန်းစုကြည်ကိုပေးခဲ့တယ်ဆိုတာမှလည်းသူကိုယ်တိုင်လိုက်သွားခဲ့တာမဟုတ်တဲ့အတွက်မသိဘူးလို့တရားခွင်မှာပြောခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကနေဒေါက်ခင်မိမိကျွဲတရားလိုတက်တဲ့အဖြစ်ထွက်ဆိုဖို့အရင်ယုံချင်းတွေတုန်းကဆင့်ခေါ်ခဲ့ပေမဲ့လာရောက်ခဲ့ခြင်းမရှိပါဘူးအခု၄ကောင်းမြောက်ဖြစ်တဲ့ဒီကနေ့ယုံချင်းကြမှာလာရောက်ထွက်ဆိုတာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေဘလို့တုံ့ပြန်မေးခွန်းတွေမေးခဲ့တယ်လဲဆိုတာကိုတော့မသိရပါဘူး နေပြည်တော်ကလာတဲ့သတင်းတွေအရဒီနေ့အထူးတရားရုံးမှာဒေါက်ဆန်းကျဆူကြီးအပေါ်ဆွဲထားတဲ့အခက်လိုက်စားမှု၄မှုတွေကလာရောင်တော့စိုက်ပျောသမွေးပညာသင်တန်းကျောင်းစီမံကိန်းအတွက်အခက်လိုက်စားရတဲ့ဆိုတဲ့အမှုကိုလည်းကြားနိုင်ခဲ့ပါတယ်ဒီအမှုအတွက်နေပြည်တော်လူမှုဖူလုံရေးကော်မတီကတာဝန်ရှိသူတို့စစ်ကောင်စီဘက်ကတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့တာကိုစစ်ဆေးကြားနာခဲ့တယ်လို့သိပါတယ်သိရပါတယ်အခက်လိုက်စားမှု၄မှုမှာကျန်တဲ့2မှုအတွက်စစ်ကောင်စီဘက်ကတက်တဲ့တွေရောက်လာတဲ့အတွက်မစစ်ဆေးနိုင်ခဲ့ပါဘူးနောက်တစ်ခါရုံချင်းဖြစ်တဲ့နိုဝင်ဘာ19ရက်နေ့ကျရင်တော့ဦးဖြိုးမင်းသိန်းကဒေါက်ဆန်းစုကြည်ကိုရွှေချောင်းနဲ့ဒေါ်လာတွေပေးတယ်ဆိုတဲ့အမှုအတွက်ဒီအလိုဘက်ကနောက်ထပ်တက်တဲ့တယောက်တင်သွင်းထားတယ်လို့သိရပေမဲ့ဘယ်သူဆိုတာကိုအတိအကျမသိရသေးပါဘူးဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေအနေနဲ့သတင်းမီဒီယာတွေကိုသတင်းမပေးရလို့ပုံမှန်144နဲ့အမိန့်ထုတ်ပြန်တားမြစ်ထားတာကြောင့်ကြားနာပွဲအသေးစိတ်ကိုတော့မေးမြန်းနိုင်ခြင်းမရှိပါဘူးရှင်
ရခိုင်ပြည်နယ်အတွင်းအေအေရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြောင်းအပြစ်ခံရစရေးသဘောတူညီခဲ့တာဒီကနေ့နိုဝင်ဘာလ12ရက်နေ့မှာတနည်းပြည့်ပြီဖြစ်ပါတယ်တနည်းလုံးဤပါအပြစ်ရထားနိုင်ခဲ့ပြီမဲ့ပြီးခဲ့တဲ့အင်ကာနဲ့ဗိုလ်ထူးနေတွေကတော့မောင်းတော်မြောက်ဖက်ဒေသအတွင်းမှာနှစ်ဖက်တပ်ဖွဲ့တွေကြောင်းပထမဆုံးအကြိမ်ဖြစ်အသေးစားပြစ်ခတ်မှုနှစ်ကြိမ်ပြန်ဖြစ်ခဲ့ပါတယ်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မသိရသေးပါဘူးနယ်မြေအတွင်းဝင်ရောက်လာတဲ့အာဆာရိုဟင်ဂျာလက်နက်ကိုင်တွေကိုမြန်မာစစ်တပ်ကတွားရောက်ရှင်းလင်းရင်းဒီတော့ကံအေအေရခိုင်တပ်တွေနဲ့နားလည်မှုလွဲမှားပြီးတော့တိုက်ခတ်ခဲ့တာဖြစ်တယ်လို့စစ်တပ်ဘက်ကပြောပါတယ်ဖြစ်ရတဲ့ပတ်သက်ပြီးလောလောဆယ်နှစ်ဖက်ပြောဆိုဆွေးနွေးနေပြီလို့လည်းဆိုပါတယ်မနေ့ကရရှိခဲ့တဲ့အပြစ်ခံရစရေးသဘောတူညီချက်ကိုဂျပန်နိုင်ငံငင်းချမ်းရေးအထူးကိုယ်စားလှယ်နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါကညှိနှိုင်းဆောင်ရွက်ပေးခဲ့တာပါသူဟာရခိုင်တပ်တော်စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးနိုင်ငံတော်တမန်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမတော်ကောင်ရွေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းအဲ့ဒီအချိန်ကနေပြည်တော်မှာတီးကြားစီတွားရောက်တွေ့ဆုံခဲ့ပါတယ်။အပြစ်ခံရစရေးတနည်းများအဖြစ်အခိုင်အမာနဲ့ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေကြေညာပေးဖို့အတွက်လဲမစ္စတာဆာဆာကာဝါဟာဒီကနေ့ပဲမြန်မာနိုင်ငံမှာရောက်ရှိနေပါတယ်။မနေ့ကနိုဘန်လာ73ရက်နေ့မှာနေပြည်တော်ကိုတွားရောက်ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပါမယ်။အထင်သင့်ခံနေရတဲ့နိုင်ငံတော်တမန်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တော့တွေ့ဆုံခွင့်ရမှာမဟုတ်ပါဘူး။မစ္စတာဆာဆာကာဝါဟာရခိုင်ပြည်နယ်စစ်တွေနဲ့မောင်နှံတို့ဘိုက် IDB စခန်းတွေကိုတွားအောင်ကြည့်ရှုမှာဖြစ်ပြီးဒေသခံရခိုင်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာပါဂျပန်နိုင်ငံကိုပြန်မထွက်ခင်နိုဝင်ဘာလ16ရက်နေ့ကျရင်ရန်ကုန်မြို့မှာ SNLD စန်တန်ယနာပါတီနဲ့ပြည်သူ့ပါတီအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်တို့တွေနဲ့တွေ့နယ်လည်းတွေ့ဆုံဖို့ရှိပါတယ်
မြန်မာနိုင်ငံမှာဒီ COVID-19 ကရောဂါထိန်းချုပ်ရေးအတွက်ဆိုပြီးတော့မလိုအပ်ရဲ့အပြင်မထွက်ရ stay at home တတ်မှတ်ထားတဲ့မြို့နယ်တွေကနောက်ထပ်18မြို့နယ်ကအဲ့ဒီအမိန့်ကိုပြန်ပြီးတော့ရှုပ်သိမ်းလိုက်ပါတယ်။ဒါကြောင့်စုစုပေါင်းမြို့နယ်119မြို့နယ်မှာ stay at home ထုတ်ပြန်ထားတာကနေဒီအမိန့်ရုပ်သိမ်းလိုက်တာ68မြို့နယ်ရှိသွားပြီးတော့52မြို့နယ်မှာတော့ဆက်ပြီးတော့ကန့်သတ်ချက်ရှိနေစေဖြစ်ပါတယ်။အခုဒီကန့်သတ်ချက်တွေရုပ်သိမ်းလိုက်တဲ့မြို့နယ်တွေမှာ COVID ကူးစက်မှုလျှော့ကျလာနေပြီမဲ့လေစိတ်မချရသေးဘူးလို့ပရဟိတကူညီနေသူတွေကတော့ပြောပါတယ်ကိုဗစ်တက်တဲ့အချိန်ကိုအပြင်းထန်ခံစားခဲ့ရပြီးတဲ့နောက်အခုခါမှာတော့ဒီကျန်းမာရေးဌာနကတရားဝင်ထုတ်ပြန်ချက်တွေအရကိုဗစ်ကရောဂါကူးစက်သူအရေအတွက်ရောသေဆုံးသူအရေအတွက်ပါရောကြလာနေတာတွေ့ရပါတယ်ပြည်သူတွေအနေနဲ့နှာခေါင်းဆီးတက်တာအပါအဝင်ကိုဗစ်စီကန်းချက်တွေလိုက်နာဖို့အတွက်ကျန်းမာရေးတာဝန်ရှိသူတွေကတော့ဆက်ပြီးတိုက်တွန်းနေပါတယ်အာဆီယံ7နိုင်ငံနဲ့မြန်မာနိုင်ငံဟာကိုဗစ်ကရောဂါကြောင့်သေဆုံးမှု17%မြောက်အများဆုံးနိုင်ငံဖြစ်ပါတယ်ရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ကနေတောက်ကြညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်ဒီလိုနဲ့အမေရိကန်အင်အားကြီးနိုင်ငံကြားကုန်သွယ်ရေးနဲ့ပထဝီဒေသအခြေခံနိုင်ငံရင်းတည်မှမှုတွေရှိနေတဲ့ကြားမှာပဲဒီကနေ့တောက်ကြနေ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အာရှပစိဖိတ်ဒေသနိုင်ငံတွေကိုဗီဒီယိုကနေတဆင့်အမိန့်ခွန်းတွေပြောကြားကြမယ်လို့ခန့်မှန်းထားပါတယ်ဒေသတွင်းနိုင်ငံတွေအနေနဲ့စီးအခက်ကတည်မှမှုအခြေအနေပြန်မြောက်ဖို့လိုတဲ့အကြောင်းတရုတ်သမ္မတရှီဂျင်းပင်ကနယူးဇီလန်နိုင်ငံအင်ရှင်ပြစ်ကမာကထာလုပ်တဲ့နိုင်ငံပေါင်း20နိုင်ငံပါအာရှပစိဖိတ်ဒေသစီးပွားရေးပွန်ဆောင်မှုအဖွဲ့ APEC အွန်လိုင်းညီလာခံမစခင်မနေ့ကဗီဒီယိုကားဆင့်တရီပေးထားပါတယ်ဒီတရီပေးစကားဟာတရုတ်ရဲ့စီးပွားရေးနဲ့စီးရေးဩဇာချင်းချောင်းမှုကြီးထွားလာတာကိုဟန်တားဖို့ကြိုးစားနေတဲ့အမေရိကန်နဲ့ဒေသတွင်းနိုင်ငံတွေကိုယဉ်ယွန်းပြောဆိုတာလို့ရှိမြင်ရပါတယ်အေပက်ညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်မင်းငွန်းပြောမယ်ဆိုတာကိုသမ္မတအင်ပီရိုကအတည်ပြုကြေညာချက်ထုတ်ပြန်ပါတယ်ကိုဗစ် -19 ကာယရောဂါတိုက်ဖျက်ရေးနဲ့စီးပွားရေးပြန်ပြီးနလန်းထူလောက်အောင်ဆက်လက်ကြိုးပမ်းမှုတွေအကြောင်းကိုပြောဆိုမယ်လို့အင်ပီရိုကပြောထားပါတယ်ဒီတော့တွင်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရှေ့သတင်းပတ်မှာအွန်လိုင်းကနေဆွေးနွေးဖို့ရှိနေကြောင်းသတင်းတွေထွက်နေပါတယ် ကုန်သွယ်ရေးစီးရီးနဲ့တခြားကိစ္စတွေကြောင့်နှစ်နိုင်ငံပြည်ပခန့်ဖြစ်မဲ့အရေးရှောင်ရှားနိုင်မှုရွေပြီးထိပ်သီးဆွေးနွေးပွဲကျင်းပဖို့မူအားဖြင့်သဘောတူထားတာဖြစ်ကြောင်းအမေရိကန်သတင်းတွေမှာရေးကြပါတယ်။တမနာအင်ဗျူတော်ကတော့တမနာနူရဲ့အွန်လိုင်းထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့မှတ်ချက်တစ်စုံတရာမပေးသေးတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။
မြောက်ပြည်သားစင်ကယ်ပြောင်းလဲလာတဲ့ကူးစက်မြန် Delta Coronavirus ပိုးဟာအမေရိကန်ပြည်ထောင်စုအနောက်ပိုင်းတောင်တန်းထူထပ်တဲ့ပြည်နယ်တွေနဲ့မြောက်ပိုင်းဒေသတွေမှာဆူဆူဝါးဝါကူးစက်မှုတွေပြန်ပြီးတော့ဖြစ်နေပြီးစိုးရိမ်တက်ရသူအများအများရှိနေပါတယ်။ဆောင်းရာသီအဝယ်မှာအခုလိုကူးစက်မှုတွေဆိုးလာတဲ့အတွက်စိုးရိမ်စရာလက္ခဏာတခုလည်းဖြစ်လာနေပါတယ်။ပြီးခဲ့တဲ့နေရာသီကာလအတွင်းကူးစက်မှုတွေအဆိုးဆုံးကြုံခဲ့ရတဲ့ Florida, Texas နဲ့တခြားတောင်ပိုင်းပြည်နယ်တွေမှာတော့လက်တလောကူးစက်မှုနှုန်းကျဆင်းလာနေပါတယ်။ဒါပေမဲ့လည်းDelta ပိုးကူးစက်မှုတွေဟာအမေရိကန်ပြည်ထောင်စုမှာဆက်ရှိနေဆဲဖြစ်ပြီးတော့မြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာအခုပိုပြီးကူးစက်နေတာတွေ့ရပါတယ်။ New Mexico နဲ့ Colorado ပြည်နယ်တွေကစစ်ရုံတွေမှာဆိုရင် COVID လူနာတွေပြည့်နေပါတယ်။ Vermont College မှာလည်းပြီးခဲ့တဲ့ Halloween တဆေကြီးများပွဲတော်လူစုလူဝေးလုပ်ခဲ့တာတွေနဲ့ဆက်ဆက်ပြီးတော့ကူးစက်သူတိုးလာနေတာကြောင့်ပျော်ပွေးရွှင်ပွဲလူစုတာတွေမလုပ်ဖို့အတွက်အရာယူတားမြစ်ထားပါတယ်။ဆောင်းရာသီတွေရောက်နေပြီးမို့လူတွေနေအိမ်ထဲမှာနေပြီးတော့အနေများပြီးတကားတွေအလုံးပိတ်ထားတဲ့အခန်းတွေထဲကလေကိုပဲရှူနေရချိန်မှာယာတိဥရုအေးတဲ့ဒေသတွေမှာကူးစက်မှုတွေပြန်ပြီးများနေတာပါ။ဒါကြောင့်ကာကွယ်ဆေးမထိုးရသူတွေကြားမှာကူးစက်မှုတွေအပြင်းထန်ဖျားနာမှုတွေဝန်းနေစရာအခြေအနေဆူဆူဝါးဝါးကြုံလာရနိုင်တာကြောင့်ကာကွယ်ဆေးထိုးကြဖို့အတွက်ကျန်းမာရေးဆိုင်ရာတောင်းကျွမ်းကျင်သူတွေကတတိပေးတိုက်တွန်းနေပါတယ်ရှင်။
ကိုဗစ် -19 ကူးစက်မှုကနေကိုကိုကိုကာကွယ်ရေးအတွက်သမဂအခြားလူတွေကိုကာကွယ်ဖို့အတွက်ပါကာကွယ်ဆေးထိုးကြဖို့တာဝန်ရှိတယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကဒီနေ့ပြောပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အစည်းအဝေးပြင်ပမှာနယူးဇီလန်ဝန်ကြီးချုပ်ဂျက်ဆန်အာဒန်နဲ့အွန်လိုင်းကားဆင့်ဆက်သွယ်ဆွေးနွေးမှုတစ်ခုအတွင်းဝန်ကြီးချုပ်မာကယ်ကအဲ့လိုပြောသွားတာပါ။ဂျာမနီနိုင်ငံမှာကကိုဗစ် -19 ကူးစက်သူအရေအတွက်ပိုများလာနေပါတယ်။ဂျာတာဘရီနီကဆိုရင်တရက်အတွင်းကူးစက်သူအရေအတွက် 9,000 အထိစံချိန်တင်ကူးစက်ခဲ့ပါတယ်။လုံခဲ့တဲ့တရင်တစ်ပတ်ကတရက်တွင်ကူးစက်သူအရေအတွက်ဟာ3,300ရှိခဲ့တာပါ။ဂျာမန်ဒုတိယဝန်ကြီးချုပ် Olaf Scholz ကလည်း virus ဟာကျွန်တော်တို့ဂျာမန်ရှိနေစေဖြစ်ပြီးနိုင်ငံသားတွေရဲ့ဂျာမန်ရေးကိုချိန်ချောင်းနေပါတယ်လို့ဂျာတာဘရီနီကပဲပြောထားပါဗ
ျ။ UK နိုင်ငံ Scotland နဲ့ Glasgow မြို့မှာကျင်းပနေတဲ့ရာသီဥတုပြောင်းလဲမှုဆန္ဒ COP26 ညီလာခံရဲ့သဘောတူညီချက်မူကြမ်းအသစ်ဒီကနေ့တောက်ချာနေမယ့်ပိုင်းကထွက်လာခဲ့ပါတယ်။ကမ္ဘာကြီးရဲ့အပူချိန်ကိုဆက်မှုထွန်းကားတဲ့ခေတ်မတိုင်ခင်ကာလမှာရှိခဲ့တဲ့အပူချိန်အောက် 1.5 ဒီဂရီဆယ်စီယပ်အထိထိမ့်ချုပ်လျှော့ချနိုင်ရေးနိုင်ငံတွေအနေနဲ့ဘယ်လိုလုပ်သွားကြမယ်ဆိုတဲ့အစီအစဉ်အသေးစိတ်ကိုအခုမူကြမ်းထဲမှာဖော်ပြထားပါတယ်။ကမ္ဘာအပူချိန်လျှော့ချရေးရည်မှန်းချက်ကို2015ခုနှစ်တုန်းကပြင်သစ်နိုင်ငံပါရီမြို့မှာသဘောတူညီခဲ့ကြတာဖြစ်ပြီးတော့ဥတုရာသီပြောင်းလဲမှုရဲ့အဆိုးရွားဆုံးတက်ရောက်မှုတွေကိုရှောင်ရှားနိုင်ဖို့အဓိကပါတဲ့အချက်လို့မြင်ကြပါတယ်။ဒီသဘောတူညီချက်မူကြမ်းကို Glasgow ထိပ်သီးညီလာခံတက်ရောက်နေကြတဲ့နိုင်ငံ200နီးပါးကြားသဘောတူညီပြီးညီလာခံအဆုံးသတ်မဲ့ဒီနေ့ November 12ရက်ဒေသစံတော်ချိန်ညနေ6:00မတိုင်ခင်မှာသဘောတူလက်မှတ်ရေးထိုးကြရမှာပါ။ဒါပေမဲ့လည်းစည်းစက်ညှိနှိုင်းမှုတွေကတော့ဒီကနေ့ညဘက်အထိတာမကသတင်းပတ်ကုန်အထိဆက်ပြီးတော့ကြားသွားနိုင်ပါရဲ့ရှင်။
တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့မဆူမြန်မွန်တို့ကတင်ပြပေးသွားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet seminar burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ပြသွားပါမယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးတရားစွဲဆိုခံထားရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor အမေရိကန်နိုင်ငံသား Danny Fenster ကိုစစ်ကောင်စီကအလုတ်ကျန်းတဲ့ထောင်ဒဏ်17နှစ်ချမှတ်လိုက်ပါတယ်။အမှုသုံးမှုအတွက်အမြင့်ဆုံးထောင်ဒဏ်တွေချမှတ်ခဲ့တာဖြစ်ပြီးတရားခံဖက်ကတင်သွင်းတဲ့တက်တေရီကိုထဲမထွက်ပဲတရားရုံးကအမိန့်ချလိုက်တာဖြစ်တယ်လို့သူရှေ့နေကပြောပါတယ်။အခုချလိုက်တဲ့ပြစ်ဒဏ်ဟာသတင်းထောက်ပြအတွက်ဆယ်စုနှစ်တစ်ခုအတွင်းအမြင့်ဆုံးပြစ်ဒဏ်ဖြစ်တယ်လို့လည်းသတင်းမီဒီယာကောင်စီဝန်ဟောင်းဦးမြင့်ကျော်ကပြောပါတယ်။ရန်ကုန်ကလာတဲ့တဲ့ကိုတော့ကိုရနိုင်ကတင်ပြထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပုံမှန်သုံးခုနဲ့ဖမ်းဆီးတရားစွဲဆိုခံထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster ကိုဒီကနေ့မှပဲအစိုးရကျင်းထောင်ထူတရားရုံးကအလုတ်ကျန်းတဲ့ထောင်ဒဏ်စုစုပေါင်း17နှစ်ချမှတ်လိုက်တယ်လို့သူ့ရဲ့ရှေ့နေဦးတန်းဆောင်က VOE ကိုပြောပါတယ
်ဒီနေ့မင်းချလိုက်တာမှန်နဲ့ပထမချိန်ကတည်းကတော့ဟိုဒီအမှုသုံးမှုတဲ့မင်းချဖို့15ရက်နေ့ဆိုပြီးချိန်ထားတာအဲ့ဒါကိုမနေ့ကဒီတိလဲမှာတရားရုံးကကျွန်တော်ဖုန်းဆက်ပြီးတော့ဒီအမိန့်တော့ရုံးရင်းပြောင်းရတယ်အဲ့တော့တောက်တောက်ကြံလေးချမယ်ဆိုပြီးတော့ဖြစ်သွားတာပေါ့အဲ့တော့ဒီနေ့အမိန့်ချတဲ့ခါမှာငါတက်စတာပြီး3နှစ်သက်ကွန်တက်3နှစ်နောက်တစ်ခါလောကသုံးတက်က2009နဲ့အဲတန်ဝေတဲ့အလုံးအလုံးချင်းပါတယ်နော်အဲ့လိုမျိုးချလိုက်တယ
်စစ်တအနာသိမ်းပြီးနောက်ပိုင်းမေလ24ရက်နေ့က Danny Fenster ကိုရန်ကုန်လေးစိတ်မှာ အနာပိုင်တွေကဖမ်းဆီးပြီးတော့တမတော်ပြုကွင်းအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်99ကာကြီးမတရားသိမ်းဆက်သွယ်မှုပုံမှန်71လူမှုကြီးကြပ်ရေးအဖွဲ့ဝင်ပုံမှန် 73 တို့နဲ့တရားစွဲထားတာဖြစ်ပါတယ်အမှု3ခုအတွက်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေဟာအမြင့်ဆုံးပြစ်ဒဏ်တွေလည်းဖြစ်ပါတယ်တရားခံဘက်ကတင်ပြတဲ့သက်တည်တွေကိုတရားရုံးကထည့်သွင်းမစင်စားဘဲအမိန့်ချလိုက်တာဟာမသင့်တော်ဘူးလို့လည်းဒန်နီဖန်ချော့ရဲ့ရှေ့နေဦးတန်းဆောင်က VV ကိုပြောပါတယ်
အဲဒီနေ့မှာတယောက်ကိုဒီထောင်နဲ့အမြင်ဆုံးချတာကတော့ဒါတင်ရောမှုရှိဘူးဟိုနောက်ပြီးတော့ဒီအမိန်အမှုတွေပေါ်မှာကျွန်တော်တို့ကတင်နေတဲ့တတိကံကြက်တွေကိုထည့်ပြီးသုံးသပ်ထားတာမရှိဘူ
းလက်ရှိချိန်မှာတော့ Renifans Tech ကိုအင်းစိန်ထောင်မှာအကျဉ်းချထားပါတယ်ချမှတ်လိုက်တဲ့ပြည်တန်တွေအတွက်အယူခံတတ်မတတ်ကိုတော့အခုချိန်ထိမပြောနိုင်သေးဘူးလို့လည်းရှင်းနေတွေကပြောပါတယ်သူလွမြောက်ရေးအတွက်အမေရိကန်အစိုးရကတောက်လျှောက်တောင်းဆိုနေချိန်မှာပဲခုလိုအမြင့်ဆုံးပြစ်ဒဏ်တွေကိုချလိုက်တာပါသတင်းလွတ်ခွင့်အတွက်ဆောင်ရွက်နေသူတွေလူခွင့်အဖွဲ့တွေကလည်းသူ့ကိုပြန်လုပေးဖို့တောင်းဆိုနေကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေရှိပေမဲ့ဒီကနေ့ဒန်နီဖန်စတအပေါ်မှာချမှတ်လိုက်တဲ့ပြစ်ဒဏ်ဟာဆယ်စုနှစ်တခုအတွင်းမှာမြန်မာနိုင်ငံမှာသတင်းသမားတယောက်အပေါ်မှာချတဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပြီးတော့သတင်းသမားတွေအတွက်ကြီးမားတဲ့တက်ရောက်မှုရှိနိုင်တယ်လို့လည်းသတင်းမီဒီယာကောင်စီဝင်ဟောင်းဦးမြင့်ကျော်ကပြောပါတယ်
။ဟင်ဟိုပြောရရင်တော့ပြည်တံတွေကဟိုအမြင့်ဆုံးကြီးချတာလေပြီးနိုင်တဲ့ပြည်တံတွေအမြင့်ဆုံးကြီးချတာလေ။နောက်ဟိုလောကပုံမှန်နဲ့ဆိုရင်လည်းဟို9နှစ်ဆိုတာအောင်းစရာအကောင်းဆုံးချတာပေါ့နော်။အမေရိကန်နဲ့ကြောက်ဒီပုံမှန်တွေကဟိုစီပြောတဲ့ပုံမှန်တွေလည်းမဟုတ်ဘူးပေါ့နော်။နောက်ထပ်ဆွဲထားတဲ့ပုံမှန်တွေလည်းတော့ဖြေရတဲ့ဟာတွေတော့မဟုတ်ဘူး။ဟိုဆိုတော့ဒီနောက်တယောက်နေနဲ့ဒီလောက်ဟို17နှစ်ကြာရဲ့ဆွဲဟာကဒီဟို17နှစ်တစ်ခုနှစ်ခုအတွင်းမှာဟိုတော်တော်လေးတော့ဟိုဟိုရင်အမြင့်ဆုံးပြည်တယ်လို့ဖြစ်နေပြီးခဲ့တဲ့10နှစ်လောက်အတွင်းမှာဆိုရင်ဒါဒီလောက်ပြည်တယ်ကြာရဲ့သတင်းသမားမရှိသေးဘူးပေါ့နော်။ဆိုတော့ဒီဟာကဟိုတကယ်ကြာတော့ဟိုသတင်းနှုတ်လောက်တယ်ဟိုအဲ့နေစီရဒါတွေကတော့ဟိုတော်တော်များများဖြစ်နေတယ်ဒါပေမဲ့အဲ့ထဲမှာမှဒီအမှုကထပ်ပြီးတော့သူများတဲ့ဟိုတခြားသောသတင်းသမားတွေတက်ကိုပို့ပြီးပြစ်ဒဏ်ချခံရဲဆွဲဟာတော့နည်းနည်းတော့ဟိုထူးဆန်းနေတယ်ဘလို့နိုင်ငံရေးအင်ရှိတော့မှနေဘလို့ဟိုလူနေကနေခပါတယ်ဆိုတော့နားမနေနိုင်အောင်ပေါ့နော်ဒီဟာကတော့ကြီးမားတဲ့ဟိုတက်ရောက်မှုတော့ဟိုသတင်းနဲ့သတင်းသမားတွေပေါ်မှာကြီးမားတဲ့တက်ရောက်လေမလို့ထင်တယ်ပေါ့န
ော်လက်ရှိအချိန်ထိမြန်မာနိုင်ငံမှာသတင်းသမား40နီးပါးကိုစစ်ကောင်စီဘက်ကဖမ်းဆီးထိန်းသိမ်းထားပြီးတော့ပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုထားပါတယ်သတင်းသမားအများစုကိုတော့တမတော်ပြုကွဲအောင်လှုပ်ဆောင်မှုပုံမှန်99ကာကြီးနဲ့တရားစွဲဆိုထားတာဖြစ်တယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်ခင်ဗျာ
ရှင်ကောင်ကလာတဲ့သတင်းကိုရနိုင်တင်ပြတော့ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့ပြည်တွင်းကကိုဗစ်ရောဂါအခြေအနေတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာကိုဗစ်သက်တရာလိုင်းကူးစက်မှုမြင့်တက်နေချိန်ကမလို့အရင်အိမ်ပြန်မထွက်ရ stay at home အမိန့်ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုဒီကနေ့နိုဝင်ဘာ12ရက်ကစပြီးတော့ပယ်ဖျက်လိုက်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖျက်လိုက်တဲ့မြို့နယ်18မြို့နယ်ထဲမှာပဲခူးတိုင်းထဲကမြို့နယ်9ခုပါဝင်ပါတယ်။အဲ့ဒီမြို့နယ်တွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတကယ်ပဲရောကျသွားပါပြီလား။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မခင်ဖြူရဲကတင်ပြထားပါတယ်ရှင်။
မန္တလေးရန်ကုန်အေယာဝတီပဲခူးတနင်္သာရီတိုင်းနဲ့မကွေးတိုင်းနောက်မိုးပြင်းနဲ့အတွင်းကမြို့နယ်18ခုမှာနိုဝင်ဘာလ12ရက်ဒီနေ့ကစပြီးတော့ stay at home အစီအစဉ်ပယ်ဖျက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ stay at home အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာပဲခူးတိုင်းထဲမှာတော့အုတ်တွင်း၊ကဝ၊ဒိုက်ဦး၊ပြည်နယ်၊နတ်တလင်းစတဲ့မြို့နယ်၅ခုပါဝင်ပါတယ်။ကိုဗစ်စီးမြင်တွေကိုဖြေလျှော့ပေးလိုက်ပေမဲ့တကယ်လက်တွေ့အနေအထားမှာကတော့ကိုဗစ်ဖြစ်ပွားမှုကစိတ်ချရတဲ့အနေအထားမရောက်သေးဘူးလို့ပဲခူးတိုင်းအခြေစိုက်ဘရိုက်တာဆောင်ရွက်ပေးနေတဲ့အသင်းတစ်ခုကပြောပါရယ
်ကျွန်တော်တို့ကတော့ကိုဗစ်နဲ့ပတ်သက်ပြီးတော့ရိုးရိုးလူသားနဲ့ပတ်သက်ပြီးတော့ပေါ့နော်ကိုနီဆောင်ရွက်ပေးနေတာလေဒါပေမဲ့သူတို့အဲ့လိုဖြေလျှော့လိုက်တဲ့ပုံမှာကျွန်တော်တို့ဒီဘရိုက်တာအပိုင်းနဲ့လောက်ရတာကြီးကျတော့စိတ်အဆင်မပြေဘူးပေါ့နော်အဆင်မပြေဘူးဆိုတာလူတွေလိုက်လာလို့အာရော့နေသွားတယ်ရော့နေသွားတဲ့ပုံမှာကျွန်တော်တို့တော့အခုသူတို့ကလိုင်းလိုလိုဘာလိုလိုဆိုပြီးတော့ပြန်တက်လာတာတွေကျွန်တော်တို့ပြန်တွေ့ရတယ်တွေ့ရတဲ့ပုံမှာကျွန်တော်တို့တော့တော်တော်ကြီးဆိုင်နေရတယ်လက်ရှိကျွန်တော်တို့မြို့မှာတော့ဟိုအများအားဖြင့်တော့မဖြစ်သေးဘူးပေါ့နော်တယောက်စားနှစ်ယောက်စားတော့ဟိုသုံးသွားတာတို့ဖြစ်တာတို့တော့တွေ့ရတယ်ပေါ့နော
်ပဲခူးတိုင်းထဲမှာစူလိုင်လကဈေးနဲ့ကျောင်းတွေကနေအစုလိုက်ကိုဗစ်ကူးစက်ပြန့်နှံ့မှုတွေရှိခဲ့တဲ့အတွက်ဈေးတွေနဲ့အခြေခံပညာကျောင်းတွေကိုယာယီပိတ်ခဲ့ရပါတယ်ပြီးခဲ့တဲ့စူလိုင်နဲ့ဩဂတ်လတုန်းက ကိုဗစ်ကူးစက်ဖြစ်ပွားမှုနဲ့သေဆုံးမှုတို့အများပြားရှိခဲ့ပြီးအခုအချိန်မှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ကာယယောဂကူးစက်မှုတွေနှဲသွားပြီးဆိုပေမဲ့နောက်ထပ်လှိုင်းတစ်ခုထပ်မဖြစ်ဖို့အတွက်ယောဂကာကွယ်ရေးနည်းလမ်းတွေကိုတည်ချလိုက်နာစေချင်တယ်လို့ Brighter ဆောင်ရွက်ပေးနေသူတွေကပြောပါတယ်
။ကိုဗစ်ကတော့ဒီဆေးရုံမှာကျတော့ဆေးဆစ်တဲ့ဟာတွေရှိတယ်လေ။ကိုဗစ်နဲ့သေဆုံးသွားတဲ့လူတွေအဲ့လိုမျိုးရှိတယ်။ဒီကလေး၃လရက်မှာပဲကိုဗစ်နဲ့တယောက်သုံးသွားတာတွေပဲရှိတယ်လေ။ငယ်နိုင်ပဲပုံစံနိုင်ပဲပေါ့နော်မတ်တတာတွေသိမတွေ့ရတော့
ပြည်တွင်းမှာကိုဗစ်တတိယလှိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂတ်စ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့အကြောင်းတွေကတဆင်ယောဂအစုလိုက်ကူးစက်မှုတွေရှိခဲ့ပါတယ်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလည်းတက္ကသိုလ်အဆောင်တူနေသူတွေအစုလိုက်ကူးစက်မှုတွေဖြစ်ခဲ့တာပါဒီကနေ့ကစပြီး stay at home ပဲဖြစ်လိုက်ပြီးဖြစ်တဲ့မော်လမြိုင်မြို့နယ်မှာကတော့ကိုဗစ်ဖြစ်ပွားမှုစိုးရိမ်ရတဲ့အခြေအနေမှာမရှိတော့ပေမဲ့လို့ယောဂအထင်းချုပ်ရေးစီမင်းလိုက်နာမှုတွေကတော့အားနေနေတယ်လို့မြို့နယ်ကျန်းမာရေးတာဝန်ရှိသူတို့ကပြောပါတယ်
။အမောရဲနေထားတော့သိချရနေတာရှိတာဟာ။ဒါရီတက်ခွေတော့ဖြစ်ကြပါလား။တော်တော်များချွတ်လို့ပြကြစုလိုက်ဖြစ်ကြ။အဲနည်းနည်းတော့များတော့ဗလား။ဒါပေမဲ့ဟိုစိုးရိမ်ရမှုတော့မရှိဘူး။အဲတော့ဒီခါရောက်တည်းဒီပြတ်သွားကြပါလား။ဟာ။မက်တော90ခန်းတော့တက်ကြ။လူစုကြီးကတော့မလုံးနဲ့လို့အခုတော့ကြီးညာထားသေးရပါတော့နော်မလုံးနဲ့လို့ကြီးညာထားပြီးမဲ့လည်းလုံနေကြတာအဓိကတော့ဟိုကျွန်တော်တို့အကုန်လုံးကျွန်တော်ကျမကြီးရှူတောင်းနေနေပဲဒီ mask ကိုတတ်မယ်ပေါ့နော်ဟုတ်ကဲ့
ကိုဗစ်တတိယလှိုင်းအချိန်မြင့်ခဲ့တဲ့ဇူလိုင်လကစပြီးကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့ပါတယ်အဲ့ဒီမြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပဲဖြတ်နေတာအခုဆိုရင်68မြို့နယ်ရှိနေပါပြီ။ဒါပေမဲ့ stay at home အစီအစဉ်ထုတ်ပြန်ထားတဲ့မြို့နယ်52မြို့နယ်ကျန်နေပါသေးတယ်ရှင
်။မြန်မာနိုင်ငံထဲမှာကိုဗစ်ကရောဂါကူးစက်မှုအခြေအနေတဖြည်းဖြည်းကျဆင်းလာတဲ့အတွက် stay at home အမိန့်တွေကိုတဖြည်းဖြည်းလျှော့ချနေတဲ့အကြောင်းမှတ်ခင်ဖြူတွေကရန်ကုန်ကလာတဲ့သတင်းကိုတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ချင်းပြည်နယ်ဘက်ကသတင်းတစ်ပုဒ်တင်ပြပေးချင်ပါတယ်။ချင်းပြည်နယ်ထဲမှာလက်နက်ကြီးလက်နက်ငယ်တွေကျတဲ့အတွက်ထိခိုက်ခဲ့တဲ့ဘာသာရေးအဆောက်အဦးက22ခုထက်မနည်းရှိတယ်လို့ချင်းလူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။လက်နက်ကင်ပဋိပက္ခတွေကြားဘာသာရေးအဆောက်အဦးတွေဖျားချောင်းတွေကိုပြင်မှတ်ထားတိုက်ခိုက်တာတွေဟာကျင့်ဝတ်နဲ့ညီညွတ်မှုမရှိတဲ့အတွက်ဒါတွေကိုလေးစားလိုက်နာဖို့လိုကြောင်းမြန်မာအရက်ဘက်အဖွဲ့အစည်းတွေကလည်းတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းချောင်းကဆက်ပြီးတော့ပြောပြထားပါတယ်
။စစ်ကောင်စီတပ်တွေနဲ့လက်နက်ကင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်ထဲမှာဘာသာရေးဆိုင်ရာအဆောက်အဦးတွေအများအပြားပျက်စီးနေရတယ်လို့ချင်းတိုင်းဒေသအရက်ဘက်အဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်။ဩဂတ်စ်လကစပြီးအခုချိန်ထိချင်းပြည်နယ်တွေကခရီးရန်ဖျားချောင်း22ခုထပ်မင်းပျက်စီးခဲ့တယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာဦးကအခုလိုပြောပါတယ
်။လက်နက်ကြီးနဲ့ပစ်ခတ်တာရေပြီးတော့ဒီလက်နက်ငယ်တွေနဲ့ပေါင်းလိုက်လို့ရှိရင်ဒီဖျားချောင်းဖြစ်စီးသွားတဲ့ဟာက22ခုရှိသွားပြီခင်ဗျာ။ဩဂတ်စ်လအနေလူနေအိမ်ကဩဂတ်စ်လအနေပြောမယ်ဆိုလို့ရှိရင်
ကယားပြည်နယ်တွေကအထင်ကြီးရဖျားကြောင်ခုနှစ်ခုထိခိုက်ပျက်စီးခဲ့ရတယ်လို့တိုးတက်သောကရင်နီပြည်သူအင်အားစုအဖွဲ့ကလည်းဒီကနေ့နိုဝင်ဘာလ12ရက်နေ့စွဲနဲ့ထုတ်ပြန်ပါတယ်ဖဲခုံဒီမော့ဆိုဖရူဆိုစတဲ့မြို့နယ်တွေတဲကအပါအဝင်ပျက်စီးသွားတဲ့ဖျားကြောင်တွေရဲ့စီးရင်ကိုလည်းထုတ်ပြန်ပါတယ်ဖျားကြောင်အများစုဟာလက်နက်ကြီးထိမှန်တာဖြစ်ပြီးတော့တချို့ဖျားကြောင်တွေဟာနှစ်ကြိမ်အတိုက်ခိုက်ခံခဲ့ရတယ်လို့ပြောပါတယ်ဒါနဲ့ပတ်သက်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ်ရဲ့တရင်သုံးကဘိုဟန်းကော်က VOA ကိုအခုလိုပြောပါတယ
်။ information ရတော့ပဲတကယ်ပြည်ပြည်မှာ information မရတဲ့နေရာအများရှိတယ်။ဖျားချောင်းကိုအုံချပြီးတော့ဒီလက်နက်ကြီးနဲ့ပြစ်ရပြီးပြီးတော့ဖျားချောင်းပေါ်မှာစစ်ပစ်ဆောင်နေနေရတော့ချင်းချောက်ရတယ်အများရှိတယ
်။အရက်သားတွေနေထိုင်တဲ့ဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တဲ့အတွက်အခုလိုဘာသာရေးအဆောက်အဦးတွေထိမှန်ကုန်တာဖြစ်တယ်လို့ပြောပါတယ်။အခုလိုစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအကြားအပြန်အလှန်တိုက်ခိုက်နေကြတဲ့နေရာမှာဘာသာရေးအဆောက်အဦးတွေနဲ့စာတင်ကျောင်းတွေရှိတဲ့ပတ်ဝန်းကျင်မှာစစ်မျက်နှာပြင်မဖြစ်အောင်ကျင့်ဝတ်တွေကိုစောင့်ထိန်ဖို့လေးစားလိုက်နာဖို့လိုအပ်တယ်လို့ကရပီနယ်ဒေသခံတွေကပြောပါတယ်
။စစ်ကောင်စီကတော့စစ်မျက်ပြင်တုံးပြတဲ့အချိန်မှာဒီကျူတဲ့အိမ်နဲ့မျိုးဖျားကျောင်းနဲ့မျိုးအကုန်ပြစ်တာကျွန်တော်တို့နဲ့လောလောဆယ်ဆယ်ပေါ့။ဒီလောက်တော့မိုးပြတိုက်ပွဲမျိုးဖြစ်ပြီးတော့လူထုကြီးတို့ဒီတွတ်နေတဲ့တုံးချက်တွေနဲ့ပြန်ပါထူရမျိုးတွေရတော့ခါအဲ့လိုကကျွန်တော်လက်ခံနေတဲ့ရှိဘူးပေါ့လူထုတောင်းဆိုမှုကချီခံကြတဲ့လူ့ကိုယ်ရေးဒီမိုကရေစီအဖွဲ့အစည်းအဲ့လာပါပဲ
နိုဝင်ဘာလ17ရက်နေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကတော့ မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းကြဖို့တိုက်တွန်းထားပါတယ်အကြမ်းဖက်မှုတွေမပေါ်ပါအောင်လဲစစ်တပ်ဘက်ကအတက်နိုင်ဆုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ပါလို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးကတိုက်တွန်းခဲ့ပါတယ်ပြည်တွင်းပြည်ပအရက်ဖက်နဲ့လူခွင့်ရေးအဖွဲ့အစည်း900ကျော်ကလည်းလက်နက်ကင်ပဋိပက္ခတွေအကြားဘာသာရေးအဆောက်အဦတွေဖျားကြောင်းတွေကိုပြင့်မှတ်ထားတိုက်ခိုက်တာဟာကျင်းဝတ်နဲ့ညီညွတ်မှုမရှိတဲ့အတွက်ဒါတွေကိုလေးစားလိုက်နာဖို့လိုကြောင်းထုတ်ပြန်ထားပါတယ်အော်တိုဘာလ29ရက်နေ့တုန်းကထန်တလန်မြို့ပေါ်ကိုလက်နက်ကြီးတွေကြားရောက်ခဲ့တဲ့အတွက်လူနေအိမ်100ကျော်နဲ့ဖျားကြောင်းနှစ်ခုမီးလောင်ကျွမ်းခဲ့ရပါတယ်စစ်တပ်တွေတက်ဆွဲထားတဲ့ဘက်ကလာတဲ့လက်နက်ကြီးတွေကြားရောက်ခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကနိုဝင်ဘာလ17ရက်ထုတ်ပြန်ချက်မှာတော့ထန်တလန်မြို့ပေါ်ကလူနေအိမ်နဲ့ဘာသာရေးဆောက်ဦးတွေမီးလောင်ပျက်စီးမှုဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဩဇာခံဖြစ်တဲ့ဒေသခံ PDF အကြမ်းဖက်အဖွဲ့တွေရဲ့လှုပ်ဆောင်မှုတွေလို့ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ချင်းပြည်နယ်ထဲမှာလက်နက်ကြီးတွေကြားလို့ဖျားကြောင်းတွေပျက်စီးနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချန်ကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကအခုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 31 30နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုတော့ time pack ကသတင်းတစ်ပုဒ်တင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထက်ကအုံဖြံဒုက္ခဒေသခံမှာတလားကျော်အတွင်းကိုဗစ်ကပ်ရောဂါကူးစက်သူ300ကျော်အထိရှိနေပြီးတော့ဒုက္ခတွေတွေသမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါကိုဗစ်ကပ်ရောဂါကြောင့်အသက်60ကျော်အမျိုးသမီးကြီးတဦးလည်းသေဆုံးသွားပါတယ်ဒီတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်အတိခမရှင်ကျမတို့စပိုင်းဆရာအနေနဲ့ချိုးနေတဲ့အတွက်ကြမ်းရှိနေတဲ့အချိန်ကိုတော့ဆက်ပြီးတော့အတင်းပြပေးပါအောင်မယ် VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line တိုမီတာ19 25 30နဲ့ line လမီတာ190ရောကနေဖန်ယူနားဆင်နိုင်ပါတယ် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုတနင်္ဂနွေချင်းထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာမှာလည်းအလွယ်တကူဖတ်ယူနားဆင်နိုင်ပါတယ်ပြီးတော့ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့ဟိုတပတ် the minute စာအင်္ဂလိပ်စာနဲ့မချင်းမွေရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်
။ Japan ဆိုင်ရာချွေးဝင်ချက်တချို့ရှိနေတဲ့အတွက်ထုတ်လွှင့်မှုကနေပြီးတော့ဒီ Japan ဆိုင်ရာပြင်ဆင်မှုလှုပ်ဆောင်နေတဲ့အချိန်မှာသတင်းတချို့ကိုကျွန်တော်ဖတ်ကြားပြပါမယ်။Frontier မြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအမှုဆောင်အက်ဒီတာ Danny Fenster ကိုထောင်ဒဏ်17နှစ်ချမှတ်လိုက်တဲ့အပေါ်အထူးပဲစိတ်ပြရတဲ့ကြောင်းသတင်းဌာနရဲ့အက်ဒီတာချုပ်ဖြစ်သူ Thomas King ကပြောပါရယ်ဒီဆုံးဖြတ်ချက်ပေါ်မှာ Frontier ကလူတိုင်းစိတ်ပြက်လက်ပြက်ဖြစ်ကြရတဲ့ကြောင်းသူမိသားစုစီ Danny ပြန်သွားနိုင်အောင်ဖြစ်နေတယ်မှာအမြန်ဆုံးပြန်လွတ်တော်ကိုမြင်နေကြတဲ့ကြောင်း Danny Fenster ဟာအကြမ်းဖက်မှုတက်ဖြည့်ဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှာတင်းနစ်လေးကာကြီးတို့နဲ့လည်းတရားစွဲဆိုခံထားပြီးအရေးအမှုတွေကိုတီးကြားစီစစ်ဆေးဖို့ရှိနေပါတယ်လို့ Frontier မြန်မာသတင်းဌာနရဲ့အင်တာချုပ် Thomas King ကပြောပါတယ်။ Danny Fenster ဟာဖန်စီခံရချိန်ကမြန်မာနောင်သတင်းဌာနမှာလုကင်နေတာမဟုတ်တော့ဘဲ Frontier မြန်မာမှာလုကင်နေပြီဆိုတာအခွန်နဲ့လူမှုဖူလုံရေးမှတ်တမ်းနဲ့သတင်းဌာနကဝန်ထမ်းတဦးရဲ့ထွက်ဆိုချက်အပါအဝင်ခိုင်မာတဲ့အထောက်အထားတွေတင်ပြခဲ့ပေမဲ့လည်းတရားရုံးကမျက်ကွယ်ပြုခဲ့တယ်လို့အင်တာချုပ် Thomas King ကပြောပါတယ်။ညတာမှုမရှိတဲ့တကပိတ်တရားစီရင်ရေးနဲ့ Danny Fenster ကိုအခုလိုထောင်ချလိုက်တာဟာမြန်မာနိုင်ငံကသတင်းထုတ်တွေကြုံတွေ့နေရတဲ့အခြေအနေကိုသက်သေပြတာဖြစ်တယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michel Bachelet ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။နိုင်ငံတကာအကြံတရားတွေကိုစောင့်ကြည့်လာနေတဲ့ Crisis Group အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဘက်ကြံပေးပုဂ္ဂိုလ် Richard Horsey ကလည်းဒီပြစ်ဒဏ်ချမှတ်မှုဟာတိတ်ကိုဆိုးရွားလို့နေလို့ပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။လူခွင့်ရေးစောင့်ကြည့်လာရေးအဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီရိုဘတ်ဆန်ကဒီလိုနှစ်ရှည်ထောင်နှံမှတ်တဲ့ပေါ်ပြစ်တင်ရှုတ်ချလိုက်ပြီးဒန်နီဖန်စတာကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ် NLD ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမွန်းသိန်းရဲ့တောင်းဆိုမှုအရဒေါ်စန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့ဇနီးဖြစ်သူဒေါ်ခင်မိမိကျွဲကဒေါ်စန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အဂရိလိုက်စားမှုတစ်ခုအတွက်ဒီကနေ့တရားရုံးချိန်မှာထွက်ဆိုသွားပါတယ်။အဂရိလိုက်စားမှုတွေအတွက်နေပြည်တော်အထူးတရားရုံးမှာတောက်ကြနေတဲ့ကြားနာစစ်ဆေးနေတာဖြစ်ပြီးဒီကနေ့ဒီမှာစနစ်မှာဒေါ်ခင်မိမိကျွဲကအခုလိုတရားရုံးချိန်ထွက်ဆိုသွားတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန်းရှင်။ကျမတို့ရဲ့ဆက်ပိုင်းဆိုင်ရာချိုးယွင်းမှုတွေရှိတဲ့အတွက်ထိုင်းကနေပေးပို့လာတဲ့သတင်းကိုထုတ်လွှင့်ပေးနိုင်ခြင်းမရှိတဲ့အတွက်တောင်းမအပ်ပါရရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်နိုဝင်ဘာလ12ရက်တောက်ကြားနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်အရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်ဟောလီဝုဒ်အနုပညာလောကမှာမြန်မာပြည်ပအနုပညာရှင်တွေအတွက်နေရာတစ်ခုရဖို့ခက်ခဲပေမဲ့အနုပညာလုပ်ငန်းကိုနှစ်သက်တဲ့အတွက်အခက်အခဲတွေကြာကပဲအောင်မြင်မှုရအောင်ကြိုးစားနေပါတယ်လို့ God Complex ရုပ်ရှင်ဇာတ်လမ်း series မှာအထက်ကတရုတ်ဆောင်တယောက်အဖြစ်ပါဝင်ခဲ့တဲ့ချင်းလူမျိုးရုပ်ရှင်မင်းသမီး Priscilla Boycha ကပြောပါတယ်လက်တလောဟောလီဝုဒ်ရုပ်ရှင်ဇာတ်လမ်း series တချို့နဲ့မြန်မာဇာတ်လမ်းတချို့မှာပါဝင်တရုတ်ဆောင်ထားပြီးတော့ကိုယ်တိုင်ဦးဆောင်တဲ့ကိုယ်ပိုင် TV show တခုရှိလာတဲ့အထိရွယ်ထကြိုးစားနေတယ်လို့လည်းပြောပါတယ် Priscilla ရဲ့အနုပညာအိမ်မက်တွေနဲ့အတူဟောလီဝုဒ်မှာသူကြုံတွေ့ဖြတ်တန်းခဲ့ရတဲ့အခက်အခဲစိန်ခေါ်မှုတွေဒါတွေကိုဘယ်လိုကြော်ဖြတ်နေသလဲဆိုတာကိုတော့တီတီတင်မရဲ့အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
Thank you so much for taking time.
ဒီအတွက်အချိန်ပေးတာကျေးဇူးအများကြီးတင်ပါတယ်။မင်္ဂလာပါ
။မင်္ဂလာပါ။အားလုံးမင်္ဂလာပါ။ Thank you so much.
ကျွန်မတို့ခုလိုမိခဲ့တာကိုလည်းကျေးဇူးတင်ပါတယ
်။ So you were born in Burma, then moved to
Okay, Priscilla ကမြန်မာနိုင်ငံမှာမွေးခဲ့ပြီးတော့ကလေးဘွားကလေးကမိသားစုနဲ့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့တယ်။အခုဆိုရင်တော့အမေရိကန်ဟောလီဝုဒ်အနုပညာလောကထဲမှာတရုတ်ဆောင်အမျိုးသမီးတစ်ယောက်ဖြစ်နေပါပြီ။ရုပ်ရှင်ဇာတ်ကစီးပွားရေးတချို့မှာလည်းပါနေပြီဆိုတော့အရင်ဆုံးဒီဟောလီဝုဒ်ကိုကိုဘယ်လိုရောက်ခဲ့တယ်လဲဆိုတာကိုပြောပြပေးပါလားရှင
် So I have always had such a pull towards entertainment whether it be singing writing
ကျွန်မဂီတအနေနဲ့ကဖြော်ပြီးအားလုံးမှာအမြဲပါခဲ့သူပါတခြင်းဆိုတာစာရေးတာစာဖတ်တာတရုပ်ဆောင်တာအားလုံးလုပ်ပါတယ်ဒါပေမဲ့လည်းဟောလီဝုဒ်လိုနေရာမျိုးမှာကျွန်မအတွက်နေရာတစ်ခုဆိုတာမျိုးမစင်စားမိခဲ့သလိုခုလိုအခွင့်အရေးမျိုးရခဲ့မယ်လို့လည်းမထင်ခဲ့ပါဘူးအရာရာတိုင်းကအချိန်ခါနဲ့လည်းစိုက်ပါတယ်ခုလိုဖြစ်လာတဲ့အပေါ်မှာလည်းတံမိုးထားကျင့်တတ်မိပါတယ
် But the way that I started was it's actually a really funny story. I was watching a few
Hollywood ကိုဘယ်လိုဆောက်ခဲ့တာလဲမင်းရင်တော့ကျမအဖြစ်ကရေစရာတော့ကောင်းပါတယ်။ကျမကကိုရီးယား drama ဇာလံတွဲတွေကြည့်ပါတယ်။အဲ့ဒါတွေကအရန်လူကြိုက်များရဲ့လေ။အရန်လည်းကောင်းတယ်။အဲ့ဒါတွေကြည့်နေရင်လည်းပဲစဉ်းစားမိတာကနေပေါင်းတို့လည်းအာရှသားတွေပဲငါလည်းအာရှသားပဲ။တို့လုံနိုင်ရင်ငါရောဘာလို့မလုံနိုင်ရမှာလဲဆိုတဲ့အတွေးပါအစပိုင်းမှာတော့ငါဒါကိုတကယ်လုပ်ချင်တာလားတရုတ်ဆောင်အလုပ်ဆိုတာမလွယ်ဘူးလေဟောလီဝုဒ်အကြောင်းပိုသိအောင်တကယ်လုပ်မယ်ဆိုရင်အဲလီကိုလည်းပြောင်းရမယ်ဟောလီဝုဒ်မှာကျမတို့လိုလူနည်းစုတွေကကြော်ကြားသူတွေကအများကြီးရှိတာမဟုတ်ဘူးလေအဲ့ဒါဆိုရင်စိတ်တော့နည်းနည်းရှိရယ်ဒါပေမဲ့ကျမကြီးပြင်းလာခဲ့တဲ့ DC Maryland ဒေသတဝိုက်မှာပဲတရုတ်ဆောင်တင်တန်းတွေစတက်ဖြစ်ပါတယ်အဲ့လိုတက်လိုက်မှပဲလှည့်ဝက်တက်တာကြီးပွင့်သွားသလိုပဲကိုကိုကလည်းငါဒါလုပ်နိုင်တာပဲဆိုပြီးအယံစိတ်လှုပ်ရှားပျော်ရွှင်မိပါတယ်ကိုတကယ်နှစ်သက်တဲ့အလုပ်ဆိုတာကိုလည်းသိလိုက်ရတယ်။ဒါကိုလုပ်မယ်လို့ဆုံးဖြတ်ပြီးသုံးလအတွင်းမှာပဲကျမအယ်လီကိုအပြီးပြောင်းလိုက်တယ်။အခုဆိုရင်ဒီမှာ6နှစ်ရှိပါပြီ
။ Was it your childhood dream to become an actress?
My childhood dream was to be a singer.
ကျမရဲ့ကလေးဘဝအိမ်မှာကတကယ်တော့အဆိုတော်ဖြစ်ချင်ခဲ့တာပါ။ဖျော်ဖြေပွဲတွေလုပ်ချင်တယ်။ဒါပေမဲ့အဲ့ဒါကိုပြောင်းပြီးတရုတ်ဆောင်အလုပ်လုပ်ဖြစ်တဲ့အပေါ်မှာလည်းကျမကိုယ့်ဘာသာကျင့်တတ်ပါတယ်။တရုတ်ဆောင်အလုပ်ကကိုယ့်အတွက်စိတ်ကျင့်တတ်စရာဖြစ်လိမ့်မယ်လို့အစကမသိခဲ့ဘူး။ခုလေကလေးဘွားအိမ်မက်ကလုံးဝပြတ်သွားတာမျိုးမဟုတ်ပါဘူးတရုတ်ဆောင်တဲ့အပိုင်းပိုအားဆိုင်ဖြစ်တဲ့သဘောဒီအနုပညာအဝင်းအဝိုင်းထဲမှာပဲရှိနေတာပ
ါ There are not many Burmese in Hollywood
Hollywood မှာကမြန်မာနယ်ဝါးတွေတိတ်ပြီးတော့မရှိပါဘူး Priscilla ကရှာရှာပါပါမြန်မာပြည်ဝတယောက်လို့တော့ပြောရမှာပါရုပ်ရှင်ဇာတ်လမ်းစီးတွေမှာပါဝင်တရုတ်ဆောင်ခွင့်မရခင်အစောပိုင်းမှာခက်ခဲခဲလေးမယ်လို့လည်းထင်ပါတယ်ဆိုတော့ကိုရင်ဆိုင်ခဲ့ရတဲ့အခက်ခဲစိန်ခေါ်မှုတွေရှိသလားရှိတယ်ဆိုရင်လည်းဘယ်လိုအခက်ခဲတွေလဲအဲ့ဒါတွေကိုဘယ်လိုကျော်ဖြတ်ခဲ့တယ်လဲဆိုတာကိုလည်းပြောပြပေးပါဦး
It's incredibly challenging period pursuing
အင်တာကိုခက်ခဲခဲ့ပါတယ်ဒါပါပဲအားလုံးချုပ်ပြီးပြောရရင်တော့အနုပညာဖျော်ဖြေလုပ်ငန်းတွေမှာနေရာတစ်ခုရဖို့စူးစမ်းရတာအရန်ကိုခက်ခဲပါတယ်ဘာလို့လဲဆိုတော့ဒီမှာကျမလိုပဲအိမ်မက်ကိုစီနဲ့နေရာတစ်ခုရဖို့စူးစမ်းနေရဲ့အနုပညာရှင်တွေအများကြီးပါဒီတစ်ခုတည်းတည်းတင်ခက်ခဲနေပါပြီကျမအတွက်ကပိုခက်ခဲတာကကျမကဒီမှာလူနည်းစုပါအမပြောသလိုပဲဟောလိဝုဒ်မှာပေါပေါမြောင်မြောင်ထိုးပေါက်နိုင်တဲ့မြန်မာနယ်ဝါရဲလို့သိမရှိလာပါဘူးဆိုတော့ကျမအတွက်အခက်အခဲဆုံးကဘာလဲဆိုရင်လူတွေနဲ့တွေ့တဲ့အခါကျမကမြန်မာပြည်ပွားလို့ပြောရင်အများစုကသူတို့တကားမှမကြားဘူးကြပါဘူးဒီလိုရောက်လာတဲ့လူမျိုးနွယ်စုတစ်ခုကဆိုတာလောက်ပဲယူဆကြပါတယ်သူတို့လိုချင်တဲ့အာရှဆက်ဆောင်တွေဆိုတာထဲမှာလည်းကိုကအပြည့်ဝပါမနေပြန်ပါဘူးသူတို့ကအာရှသားဆိုရင်ကိုရီးယားဂျပန်တရုတ်ဆိုတာမျိုးပဲလိုချင်တာပါဆိုတော့ကျမအတွက်ကငါကဘယ်အုပ်စုထဲမှာဝင်တယ်လဲအာရှသားစီးရင်မှလည်းမဝင်ဘူးအနောက်တိုင်းအုပ်စုတွေကြတော့လည်းမပါပြန်ဘူးတကယ်ကိုစိတ်ခေါ်မှုတစ်ခုပါပဲတရုတ်ဆောင်ရွေးချယ်မှုတွေမှာဝင်ပြိုင်ခွင့်ရဖို့မန်နေဂျာနဲ့တွေ့ပြီးကိုလုံနိုင်တယ်ဆိုတာပြဖို့တွေ့ဆုံဖို့အခွင့်အလမ်းရဖို့တော့မလွယ်ခဲ့ပါဘူးဒါတွေကအစောပိုင်းနေ့တလူကကြုံရတဲ့စိတ်ခေါ်မှုတွေပ
ါ I would say the top tier of challenge that I experienced was just the constant rejection.
အကြီးမားဆုံးစိန်ခေါ်မှုဆိုရင်တော့အကြိမ်ကြီးပဲခံခဲ့ရတာပါပဲ။ဆိုတော့ပါဆိုတရုတ်ဆောင်ရွေးပွဲအကြိမ်900လောက်ဝင်အရွေးခံရရင်တော့စေချိန်လောက်ကပဲအကြောင်းပြန်တာမျိုးအဲ့ဒီလိုအကြောင်းပြန်တဲ့သူတွေကလည်းနောက်ဆုံးအချိန်ကျရင်တခြားသူကိုပဲရွေးလိုက်ပါတယ်ဆိုတာမျိုးအတိပေးတာတွေကြုံခဲ့ရပါတယ်။ဒါတွေကတော့ဒီလုပ်ငန်းမှာမှမဟုတ်ပါဘူး။တခြားနေရာကသူတွေလည်းအလားတူညှင်းပယ်ခံရတာမျိုးတွေကြုံရနိုင်ပါတယ်။ဒီလိုအခက်အခဲတွေကြုံရတဲ့အခါကြံ့ကြံ့ခံနိုင်မှုအရေးကြီးပါတယ်။ကိုကဒါကိုဘာကြောင့်လှုပ်ချင်တာလဲဆိုတာကိုသေချာနားလည်လက်ခံထားဖို့လိုပါတယ်။ကျမခုလိုဘာကြောင့်နောက်မဆုတ်ပဲဆက်လှုပ်ဖြစ်တယ်လဲလို့မေးရင်နောက်တက်လာမဲ့လူငယ်တွေတွေမဟုတ်ပါဘူးလေ။လူငယ်လူကြီးအားလုံးကိုပြောချင်တာကကိုဖြစ်ချင်တဲ့အရာကိုနောက်မဆုတ်တမ်းလုပ်ကြပါ။ကိုလိုပဲအိမ်မက်တွေအကောင့်ထဲပို့ဖို့စူးစမ်းနေသူတွေအများကြီးရှိပါတယ်။တစ်ချိန်နောင်လာမဲ့မျိုးဆက်ကလေးငယ်တွေအတွက်အားတက်စရာလူတယောက်ဖြစ်ချင်ပါတယ်။ကျမနေရာမှာသူတို့ဝင်ခန်းစားကြည့်ပြီးငါတို့လည်းလုံနိုင်တယ်ဆိုတဲ့အတွေ့ခွန်အားတွေရစေချင်ပါတယ်။ဒါကျမရဲ့အပြင်းပြဆုံးဆန္ဒပါ။ဒါကြောင့်လည်းအခက်ခဲတွေကြားကြက်ကြက်ခတ်ဆက်စူးစမ်းနေပါတယ
်။ Yeah, I can imagine that and you said that the biggest challenge is rejection.
Priscilla ပြောသလိုပဲအခက်ခဲဆုံးစိန်ခေါ်မှုကငင်းပယ်ခံရမှုပေါ့နော်။ဒါပေမဲ့လည်းနောက်မဆုတ်ဘဲနဲ့ကိုယ့်ရဲ့အိမ်မက်တွေကိုဆက်ပြီးတော့အကောင့်ထဲပေါနေတယ်လို့နားလည်မိပါတယ်။ဒါပေမဲ့တစ်ခါတရံကျတော့အခက်ခဲတွေသိပ်ပြီးတော့ကြီးမားတဲ့အခါမျိုးမှာစိတ်ညစ်စိတ်ပျက်ပြီးတော့တော်ပါပြီလေငါဒါကိုဆက်မလုပ်ချင်တော့ဘူးဆိုတာမျိုးစိတ်တက်ကြပြီးနောက်ဆုတ်ဖို့ကြိုးစားတာမျိုးရရှိခဲ့ဘူးလားအဲ့လိုအချိန်မျိုးကြရင်ရကိုကိုကိုဘယ်လိုအကောင်းဆုံးကုစားပါလဲအဲ့လိုမျိုးကြုံခဲ့ရဘူးလ
ား Yes absolutely multiple moments over
တကယ်တော့အချိန်များစွာအဲ့လိုခံစားမှုပါတယ်နေ့နဲ့ချီခံစားရမှုပါတယ်တရုတ်ဆောင်အလုပ်က roller coaster လို့စီးနေရတယ်လို့ပါပဲဟိုးမြင့်ကြီးကိုတက်သွားလိုက်ပြန်ကျလာလိုက်ဆိုတာမျိုးခံစားချက်တွေကတက်လိုက်ကျလိုက်ပါပဲစိတ်တည်ငြိမ်ကြံ့ခိုင်နေတဲ့အချိန်မျိုးရှိသလိုကြနေတဲ့အချိန်မျိုးလည်းရှိပါတယ်။ကျမအတွက်ကံကောင်းတာကကျမကိုကောင်းကောင်းနားလည်နိုင်တဲ့တခြားအနုပညာရှင်တွေမိတ်ဆွေတွေရဲ့အားပေးကူညီပံ့ပိုးမှုတွေရတာပါ။ကျမမိတ်ဆွေတရုတ်ဆောင်ဒါရိုက်တာဒယ်လင်ချောင်းကိုတွေ့မှာပါ။သူနဲ့ပွဲတစ်ခုမှမထင်မှပဲတွေ့ခဲ့ပြီးသူကနေတဆင့်နောက်ထပ်မြန်မာအတိုင်းဝိုင်းကလူတွေကိုပို့တိလာခဲ့ပါတယ်။သူနဲ့လည်းဇလန်းတို့တချို့လည်းရိုက်ဖြစ်ပါတယ်။ဆိုတော့သူ့ရဲ့ပံ့ပိုးကူညီမှုရောတခြားသောအနုပညာရှင်တွေရဲ့နားလည်ပံ့ပိုးမှုတွေကကျမဒီလုပ်ငန်းမှာရှေ့ဆက်နိုင်မှုအတွက်အများကြီးအထောက်အကူဖြစ်စေပါတယ်
။ Rejection is incredibly daunting. It's emotional.
ညှင်းပယ်ခံရတာကလူကိုအများကြီးစိတ်ဓာတ်ကျစေပါတယ်။စိတ်ပိုင်းရုပ်ပိုင်းအားလုံးကျဆင်းစေပါတယ်။အနုပညာအလုပ်ဆိုတာကတနေ့ဘာဖြစ်မယ်ဆိုတဲ့အဖြစ်ကိုအတိအကျမသိတဲ့အားထုတ်ရတာမျိုးပါ။ဒါကအကြီးမားဆုံးစိန်ခေါ်မှုလို့ပြောလို့ရပါတယ်။ဥမာရှေ့နေဖြစ်ချင်တဲ့သူတယောက်ကရှေ့နေကြောက်တမယ်လိုအပ်တဲ့စာမေးပွဲတွေဖြေမယ်ရှေ့နေပွဲရအောင်လုပ်နိုင်ရင်ရှေ့နေဖြစ်မယ်တရုတ်ဆောင်အလုပ်ကတော့အဲ့လိုမဟုတ်ပါဘူးတရုတ်ဆောင်ပညာရပ်နဲ့ဘွဲယူလို့ရတာပဲလို့ပြောရင်ဟုတ်တယ်ရပါတယ်ဒါပေမဲ့အဲ့ဒီဘွဲရလို့နာမည်ကြီးတရုတ်ဆောင်တယောက်ဖြစ်မယ်လို့မပြောနိုင်ပါဘူးဘာအာမခံချမ်းမှမရှိပါဘူးဒါကဒီအလုပ်အတွက်အကြီးမားဆုံးစိန်ခေါ်မှုပါပဲဒီလိုစိန်ခေါ်မှုတွေကိုဖျက်တမ်းနိုင်ဖို့ကျမအတွက်စိတ်ဓာတ်ကျတဲ့အခါကုစားနည်းကတော့ဂစ်တာတီးတာပါကိဒါတီတချေးရတာကကျမကိုအများကြီးအထောက်အကူဖြစ်စေပါတယ်။အနုပညာရှင်တယောက်အနေနဲ့ကိုကြုံရတဲ့အခက်အခဲစိန်ခေါ်မှုတွေကိုစာရွက်ပေါ်ချရေးပြီးအနုပညာတစ်ခုဖြစ်လာအောင်ဖန်တီးတာပါပဲ။တရုတ်ဆောင်တယောက်ရဲ့နေ့စဉ်အလုပ်တွေကနေခဏအနားယူပြီးတချင်းဆိုတာတချင်းရတာတခါတရံကိုယ်စိတ်ကိုအေးချမ်းစေမဲ့တချင်းတွေနားထောင်တာလုပ်ရပါတယ်။ ဒီလိုနည်းနဲ့ခွန်အားတွေပြန်စုပြီးနောက်ထပ်စိန်ခေါ်မှုတွေဆက်ပြီးရင်ဆိုင်နိုင်အောင်လုပ်ရတာပါပဲ
So do you feel satisfied at where you are or are you staying?
လက်ရှိကိုရောက်နေတဲ့နေရာမှာရောကိုချေနှက်မိပါလားနောက်ထပ်အိမ်မက်ပါတွေရှိပါသေးတယ်ဘယ်လောက်ထိရည်မှန်းချက်ထားလှုပ်ဆောင်နေပါလဲ
I feel like I am where I am supposed to be.
လုံးဝစေကျွန်မရှိတဲ့နေရာတစ်ခုမှာရှိနေတယ်လို့ထင်ပါတယ်။ဒါပေမဲ့နောက်ထပ်ဖြစ်စင်တာတွေလည်းအများကြီးရှိပါသေးတယ်။ကျွန်မဖြစ်စင်တဲ့ပန်းတိုင်ကိုမရောက်သေးပါဘူး။ကျွန်မရဲ့အိမ်မက်တစ်ခုကကိုပိုင် TV show တစ်ခုရှိကြပါတယ်။ကိုရိုင်ဦးဆောင်နိုင်တဲ့ show မျိုးပါ။အဓိကစက်ဆောင်တယောက်အနေနဲ့နာမည်ကြီးရုပ်ရှင် director တွေနဲ့ရုပ်ရှင်ဇာတ်လမ်းတွေလည်းရိုက်ချင်ပါသေးတယ်။ဆိုတော့ဖြစ်စင်တာတွေအများကြီးရှိပါတယ်။ဆက်လက်စူးစမ်းနေပါတယ်။ဒီအတွက်ကိုဘက်ကအားထုတ်ရတာတွေကလည်းအများကြီးပါ။လိုအပ်တဲ့ခန္ဓာကိုယ်အချိုးအစားတစားရှိနေအောင်အတန်ကြီးလေးနေအောင်နေထိုင်ရတာတွေကအစားအရာရာတိုင်းပြင်ဆင်ထားရပါတယ်။အခွင့်အရေးပေါ်လာတဲ့အခါကိုယ့်ဘက်ကအသင့်ဖြစ်နေအောင်လို့ပါ။ရေရှည်အတွက်ခွန်အားတွေလည်းမွေးထားရပါတယ်။အများကြီးလည်းရည်မှန်းထားပါတယ်။လက်ရှိရောက်နေတဲ့အနေအထားပေါ်မှာကျင့်တတ်ပေမဲ့ဖြစ်ချင်တာတွေအများကြီးရှိပါသေးတယ်
။ Thank you very much.
အခုလိုချိန်ပြည့်ဖြည့်ကြပေးတာကျေးဇူးများကြီးတင်ပါတယ်။ရှေ့ဆက်အောင်မြင်မှုတွေအများကြီးရပါစေလို့လည်းဆုတောင်းပေးပါတယ်။
Yeah, thank you so much for having
me. ကျမကအခုလိုအချိန်မင်းမြန်မာတော်ကိုလည်းကျေးဇူးများကြီးတင်ပါတယ်။ခုလိုပြောရတာလည်းဝမ်းသာပါတယ
်။ Hollywood မှာနေရာတစ်ခုရဖို့ Hollywood မှာနေရာတစ်ခုရဖို့ကြိုးစားနေရတဲ့မြန်မာပြည်ပွားချင်းလူမျိုးတယောက်ဆောင် Priscilla အကြောင်းမခင်ဖြူတွေကအမျိုးသမီးကဏ္ဍမှာတင်ဆက်တော်တာပါရှင်။အခုတော့သူသားဆုံးလည်း American တခွင်ကဏ္ဍပါ။ကုန်စင်တော့ကြီးမြင့်မှုကြောင့်ခက်ကြုံနေရတဲ့အစာအသောက်လူသားနဲ့ဌာနတွေတက္ကသိုလ်ကျောင်းဝင်တွေအတွင်းကအစာအသောက်ပို့ဆောင်ပေးတဲ့ robot တွေအကြောင်းကိုအောင်ကတင်ပြထားပါတယ်။
ကယောဂကာလယောဂကုသမှုတွေရောကြသွားပြီးနောက်အမေရိကန်ပြည်အောင်စုမှာဒုက္ခကုံစင်းမှုတွေတက်လာပါတယ်။မော်တော်ကားတက်စီစီကအစားအစာတော့ကုံအုံစီတက်လာတာကြောင့်ဒုက္ခမှာအစားတော့လှူဒန်းပြတဲ့နေရာတွေမှာလည်းအခက်အခဲရင်ဆိုင်လာပါတယ်။ဒီအကြောင်း EV သတင်းကိုတင်ပြပေးရမယ်။ဈေးကွက်ထဲမှာကုန်ပစ္စည်းရှားပါလာတာကြောင့်ရောကုံစင်းနှုံးကြီးလာတာကြောင့်တချို့မိသားစုတွေမှာနေဖို့ညစာအတွက်ခက်ခဲလာကြတာပါ။လွန်ခဲ့တဲ့နှစ်ကထက်စာရင်ကုံစင်းနှုံးတက်လာတာကြောင့်အမေရိကန်အားလည်းရဲ့ရာသီနီးလာတာနဲ့အမျှကျေးဇူးတော်နေ့နဲ့ Christmas ရက်တွေအတွက်အစားအသောက်တွေဝင်ငှပေးနိုင်ဖို့ Food Bank အစားအသောက်ဝင်ငှတဲ့ဌာနတွေအနေနဲ့စိုးရိမ်ပူပန်နေပါတယ်အစားအသောက်လှူဒန်းတဲ့ Feeding America ဥက္ကဋ္ဌ Katie Fitzgerald က
So the increase in food prices is a real challenge.
စားသောက်ကုန်စည်နှုန်းကကြီးလာတာကြောင့်နိုင်ငံတော်ကလူအတော်များများနေဖို့ညစာအတွက်ခက်ခဲလာပါတယ်။လွန်ခဲ့တဲ့6လလောက်ကတည်းကဆိုင်ကုန်စည်နှုန်းတွေဟာ2ဆ3ဆတက်လာပါတယ်
။ကယောဂကာလအတွင်းလုပ်ငန်းခွင်တွေရပ်ဆိုင်းလိုက်ရတာကြောင့်ကုန်ထုတ်ကဏ္ဍမှာထိခိုက်ရာကနေဈေးကွက်အတွင်းကုန်ပစ္စည်းပြက်လက်လာတာကလည်းကုန်စည်တက်လာတဲ့အခြေခံအကြောင်းရင်းတစ်ရပ်ဖြစ်ပြီးအစားအစာလှူဒန်းတဲ့ဌာနတွေအနေနဲ့ဒီလိုအခြေအနေကိုအမြဲတောင်းခံဖို့ကလည်းမလွယ်ကူဘူးလို့ဆိုပါတယ်။San Francisco တဝိုက်က Food Bank မှာတော့အစားအစာဝယ်ဖို့တစ်လကို6000လောက်ပို့သုံးပြီးစုစုပေါင်းတစ်လကိုဒေါ်လာ3000လောက်သုံးစွဲနေရပါတယ်။အစားအသောက်အလူခံသူတဦးဖြစ်တဲ့ Itta Espinoza က
I'm come here because
မိသားစုအတွက်စားစရာလိုလို့ဒီလိုလာတာပါ။ဆိုင်မှာရောင်းတဲ့စားစရာတွေကဈေးတက်ကုန်ပြီးဝယ်စရာပတ်စံမလောက်တော့လို့ပါ။
အမေရိကကိုဝင်လာတဲ့ကုန်ပစ္စည်းတွေကိုကယ်လီဖိုးနီးယားစိတ်ကမ်းမှာကြောက်ချရနာထားတဲ့ကုန်တင်သင်္ဘောအမြောက်များပေါ်မှာတွေ့နိုင်တယ်လို့တချို့လဲစိတ်ကမ်းမှာဒီအတိုင်းစုပုံနေတာပါ။ကုန်စည်တွေတည်ယူပို့ဆောင်ပေးတဲ့ trucker မောင်းသူတွေဟာကယောဂကာလအတွင်းတခြားလုပ်ငန်းခွင်တွေကိုရွှေ့ပြောင်းသွားကြပါရယ်။ကယ်လီဖိုးနီးယားတက္ကသိုလ်ကစီးပွားရေးပညာရှင်အီသန်လဂွန်က
So labor shortages tied up
ကုန်စည်ပို့ဆောင်ရေးကဏ္ဍမှာအလုပ်သမားရှားပါတာကြောင့်အခုလိုကုန်စည်နှုန်းတွေတက်လာတာလို့အနည်းအဆုံပြောလို့ရမယ်ထင်ပါတယ်
။ Oakland မြို့က Food Bank မှာဆိုရင်အရင်ကမိသားစု 1,100 လောက်ကိုအစားအသောက်လှူဒန်းပေးနေရကနေအခုခါမှာတော့ 300 လောက်ကိုသာလှူဒန်းနိုင်မှာတော့တယ်။အဲ့ဒီထက်မှာလူသစ်တွေလည်းအမြဲလိုလိုတွေ့နေရတာပါ။စိတ်ကန်းတွေမှာစုပုံနေတဲ့ကုန်သစ်တာတွေရဲ့အရှာကလာတဲ့လိမ်မော်စီတို့ဘူးပဲစအလူစသဖြင့်ပါဝင်နေတာပါဒီလိုအခြေအနေတွေကြားမှာပဲလာမယ့်အားလည်းရဲ့ရာသီမှာမိသားစုညစာအတူစားတောက်နိုင်ဖို့ Food Bank တွေကစူးစမ်းပေးနေပါတယ်အစားအစာလှူဒန်းတဲ့ American Indian Council ကမာတာဟဲဆယ်က
You know, it's going to be an expensive Thanksgiving.
တော်တော်ပတ်စံ300မယ်ကျေးဇူးတော်နေဖြစ်မယ်ထင်ပါတယ်။ကျက်စင်စည်းကလည်းခရိုင်းလိုဖြစ်မှာမဟုတ်တလို့အသားမပါပဲလဲမပြီးပါဘူး။တခြားရွေးစရာကျက်သားရှိနေတာပဲကျေးဇူးတင်ရပါမယ်။မိသားစုအတွက်တော့ကျက်သားပဲဝယ်ပစ်ပါတယ်ရှင်
။အခုလိုကုန်ပစ္စည်းဈေးနှုန်းကြီးလာတာကိုရှော့ချဖို့အစိုးရဘက်ကလည်းကူညီဖြည့်ရှင်းပေးမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းအခုကမှတော့ကုန်ပစ္စည်းဈေးတွေတက်နေတာကြောင့်ဒီနှစ်အားလည်းရာသီမှာပိုးပြီးတော့အကုန်ကျများမယ်လို့လည်းကြွန့်ကျင်သူတွေကပြောဆိုထားပါတယ်ခင်ဗျာ။ စားတောက်လဲလံပို့ဆောင်ပေးနေတဲ့ robot တွေကိုအခုအခါကမ္ဘာနိုင်ငံကြီးတချို့မှာတွင်းနေကြကြအသုံးပြုလာကြပါပြီ။အထူးသဖြင့်တော့ Tech to College ကျောင်းတွေမှာတွေ့မြင်နိုင်ပါတယ်။ဒီအကြောင်း EP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။နှစ်ပေလောက်မြင့်တဲ့ robot တွေဟာအကြီးစားပီဇာ၄ချပ်လောက်ကိုတင်နိုင်ပြီး American ကျောင်းဝန်းတွေအတွင်တွေ့နိုင်ပါတယ်။robot သွားနှုန်းကနှေးကွေးတာကြောင့်မြို့ကြီးတွေအတွင်းသွားလာဖို့ခက်ခဲပြီးတတ်မှတ်ထားတဲ့နယ်နိမိတ်အတွင်းမှသာလှုပ်ရှားသွားလာနိုင်တာကြောင့်အထူးသဖြင့်ကျောင်းဝင်းတွေအတွင်းမှသာအသုံးပြုနေတာပါ Ohio ပြည်နယ် Bowling Green Tech တို့ကျောင်းသား Patrick Sheck က
I want to say about 3 to 4 times
တပတ်ကို3-4လောက်မှာစားကြည့်ပါတယ်အတန်းပြီးလို့အပြင်ထွက်လိုက်တာနဲ့ robot ကရောက်နေပါပြီစားမဲ့အချိန်မှာအဆင်သင့်ရောက်နေတာပါ
Starship Technology Company ဟာ robot 1000 လောက်အသုံးပြုနေပြီး2019လုံက250လောက်ပဲရှိခဲ့တာပါနောက်ထပ်လဲ robot ရာနဲ့ချီထပ်ပြီးတော့ဖြည့်ဆည်းသွားမယ်လို့ဆိုပါတယ်ဒီ robot တွေကို American Tech တို့20လောက်မှာအသုံးပြုနေပြီးနောက်ထပ် Tech တို့25ခုလောက်မှာထပ်ပြီးတော့ဝန်ဆောင်မှုပေးသွားဖို့စီစဉ်ထားပါတယ်အခုအခါ robot နဲ့အချိန်ပေါင်း2000လောက်အစားအသောက်တွေပို့ဆောင်ပေးပြီးပါပြီ Starship Technology Company က Frank Comery ကအခုလိုပြောပါတယ်
It's gone from being really a
ဒီလိုဝန်ဆောင်မှုပေးတာမျိုးရှိတယ်ဆိုတာမျိုးကနေတကယ်အရေးပါတဲ့အနေအထားမျိုးရောက်လာပါပြီ။ကျောင်းသားတွေကလည်းကြိုက်ကြပါတယ်
။ Robot တွေမှာတော့ပုံစံမျိုးစုံရှိပြီးတချို့က၄ဘင်း၃တလို့တချို့က၆ဘင်းပါပါတယ်။ GPS ကင်မရာနဲ့လေးဆာစကန်နာတွေတပ်ဆင်ထားပြီးတော့လိုရာခရီးကိုသွားတာပါ။တနာကြီး၅မိုင်နှုန်းလောက်သွားပြီးတော့ Robot ထိန်းချုပ်ရေးဌာနကစောင့်ကြည့်ပါတယ်။အတားအဆီးကြောင့်ရှေ့ဆက်မသွားနိုင်တာမျိုးကလည်းအတော်ရှာရှာပပဖြစ်ခဲ့ပါတယ်လို့ဆိုပါတယ်။robot တွေအစားတောက်သွားပို့တဲ့နေရာရောက်မှာတော့မှာယူသူကဖုန်း application ကပေးပို့တဲ့လျှို့ဝှက်နံပါတ်နဲ့အဖုံးဖွင့်ပြီးတော့ယူရတာပါ Michigan Tech သီးပွားရေးပမောက္ခ Eric Gordon က
We are likely to see a lot of
robot အသုံးပြုတာကိုခက်စစ်စစ်တွေ့လာရမှာပါ covid ကြောင့်ရောအလုပ်သမားရှားပါတာကြောင့်အခုလိုလုပ်ငန်းတွေခက်မြန်မြန်တိုးချက်လာတာပါ
Robot နဲ့အစားတောက်ပို့ဆောင်ကတိတသမ99စင်နဲ့ဝန်ဆောင်မှုအတွက်တရားထပ်ပေးရပါတယ်။အမေရိကမှာ robot အခုလိုအသုံးပြုမှုဟာတစ်နှစ်အတွင်း66ရာခိုင်နှုန်းအထိများလာတယ်လို့စောင့်ကြည့်သူတွေကပြောပါတယ်။ကာယောဂကာလအဆုံးသတ်သွားရင်နောက်မှ robot သုံးရတာအဆင်ပြေတာကြောင့်ဆက်ပြီးတော့အသုံးပြုသူတွေများနေမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။New Mexico ပြည်နယ်ကရုပ်ရှင်ရိုက်ကွင်းအတွင်းနာမည်ကျော်ရုပ်ရှင်သရုပ်ဆောင် Alec Baldwin ရဲ့မတော်တဆပစ်ခတ်မှုကြောင့်ရုပ်ရှင်ကင်မရာရိုက်ကူးသူတိတ်ဆုံးသွားခဲ့ပါတယ်။ Rush ရုပ်ရှင်ကရိုက်ကူးစဉ်အတွင်းအခုလိုတိတ်ဆုံးမှုကြောင့်ရုပ်ရှင်တွေမှာတနက်အစစ်နဲ့ရိုက်ကူးတာတွေကိုတားမြစ်ဖို့အခုအခါမှာငြင်းခုန်ပြောဆိုနေကြပါတယ်။ရုပ်ရှင်လောကသားတွေရဲ့သဘောထားတွေကိုစူးစီးတင်ပြပေးထားပါတယ်။အော်တိုဘားလအတွင်းဖြစ်ပွားခဲ့တဲ့ရုပ်ရှင်ရိုက်ကွင်းမတော်တဆပစ်ခတ်မှုအတွင်းရုပ်ရှင်ကင်မရာရိုက်ကူးသူဟယ်လီနာဟက်ချင်စ်တည်ဆုံးခဲ့ပြီးဒါရိုက်တာဂျိုဝဲဆိုစားလဲတင်ရရခဲ့ပါတယ်။ရိုက်ကွင်းအတွင်းတနက်စီစဉ်သူပေးတဲ့တနက်နဲ့မင်းသားအလက်ဘောလ်ဒွင်ကတရုတ်ဆောင်ပစ်ခတ်စင်မှာကြီးစံအစ်ဖြစ်နေတာကြောင့်အခုလိုတည်ဆုံးသွားတာပါ။အခုခါမှာတော့တနက်အစ်အုံပြည့်ရင်းနဲ့ပတ်သက်ပြီးကန့်ကွက်သူတချို့ကအွန်လိုင်းတောင်းဆိုချက်တွေမှာလက်မှတ်ကောက်ယူနေပြီးတင်ကလန်းကျော်ကဒါကိုသဘောတူထောက်ခံပါဝင်ကြပါတယ်။နယူးယောက်ကရုပ်ရှင်ဒါရိုက်တာဘန်ဒါအဘူလီဝီက
ဒီလိုအခြေအနေကိုအဆုံးသတ်ရပါမယ်။တနက်တွေပြစ်ချခတ်ကြတဲ့ကောင်းမွန်ရုပ်ရှင်တွေလိုမျိုးရိုက်လို့ရပေမဲ့တနက်အစ်စ်ကြီးအစ်စ်တွေသုံးခွင့်တော့မပေးနိုင်တော့ပါဘူး
။တချို့ကတော့လေတနက်အတူသုံးတာဟာရုပ်ရှင်ရဲ့အရည်အသွေးကိုထိခိုက်စေတယ်လို့ယူဆပါရယ်။ Mike Tristan က
I don't know how people feel but I look at that
တချို့သူတွေအတွက်မသိပေမဲ့ကျွန်တော်အတွက်ကတော့မျက်စီတဲ့အတူမှန်တော်တော်လေးသိတာပါပဲ။ပြောင်းဝကကြီးထွက်တဲ့မီးကလည်းအတူမှန်သိတာသလိုကြီးအိမ်ထွက်လာတာကလည်းပုံမှန်မဟုတ်ပါဘူး။သူများတွေဘာပဲပြောပြောကျွန်တော်ကတော့ဂရုမစိုက်ပါဘူး။ကြီးစံကထွက်တဲ့ရန်ကိုရန်ငွေတွေကိုအတူလုံးလို့မရပါဘူး
။ရုပ်ရှင်ရဲ့ကူးစင်အတွင်းအခုလိုမတော်တဆပစ်ခတ်မှုမျိုးဟာရှာရှာပါပါဖြစ်ခဲ့တယ်လို့လည်းသူကပြောပါရယ်။ဒါပေမဲ့လည်းရိုက်ကွင်းအတွင်းဘေးအန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးအကျိတ်အနေပြောဆိုနေရသေးပါ1990ခုနှစ်ကဆလို့ဟောလိဝုဒ်ရုပ်ရှင်ရဲ့ကွင်းတွေအတွင်းမတော်တဆမှုတွေကြောင့်လူပေါင်း40လောက်သေဆုံးခဲ့တယ်လို့150ကျော်လဲဘဝတစ်စစ်ကြိုးပြောင်းလဲသွားတဲ့ဒဏ်ရာတွေရခဲ့တယ်လို့2016ခုနှစ်ကထုတ်ပြန်တဲ့ EB သတင်းဌာနရဲ့စာရင်းကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
သူကဆုံးလဲအမေရိကန်တခွင်ကဏ္ဍကိုတင်ဆက်ပေးလိုက်တာပါရှင်အခုတော့သိပ္ပံတဲ့နေပညာကဏ္ဍပါကုလသမဂ္ဂကဥဆောင်ပြီးတော့ဖြည့်ရှင်းဖို့ကြိုးပမ်းနေတဲ့ကဘာကြီးကိုအဓိကပုံနွေးလာစေတဲ့ဖန်လောင်အိမ်တန်ခွေအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရီတာတင်ကိုမေးမြန်းပြီးတော့တော်ခင်မျိုးသက်ကတင်ပြထားပါတယ်
Greenhouse ကစားကမ္ဘာပေါ်မှာလူသားတွေအသက်ရှင်နေထိုင်ဆိုင်ရာအတွက်သဘာဝတရားကနေဖန်တီးပေးထားတာပါ။ဒါပေမဲ့ဒီဓာတ်ငွေတွေဟာ လူသားတွေရဲ့ဖန်တီးမှုကြောင့်ရှိတင်တာတဲ့ပိုလွန်နေပြီးလူသားတွေကိုပါဒုက္ခပေးလာတဲ့အတွက်ဒီတန်းွေထုတ်လွှတ်မှုကိုထိန်းချုပ်ဖို့ကမ္ဘာနိုင်ငံတွေစုဝေးပြီးကျိုတိုပရိုတိုကောသဘောတူညီချက်ကိုချမှတ်ခဲ့ရတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒာကပြောပါတယ်
ပေါ်လာဒီကဘာကြီးတစ်ခုလုံးမှရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်အထွက်ဆုံးကိုဘလောက်လျှော့မလဲဆိုတဲ့ဟာကိုနိုင်ငံပေါင်း192နိုင်ငံကဒီဘေးထွက်၄ဒုညဉ့်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်နိုက်ထရပ်အောက်ဆိုက်ပါဖလူရိုကာဗွန်နိတ် PFC လို့ခေါ်ပါတယ်။နောက်ဆာဖိုင်ရဲ့ကန့်အခိုးပြင်ဖြစ်တဲ့ SF6 တို့နောက်ပြီးတော့နိုက်ထရိုဂျင်နဲ့ NF3 တို့အဲ့ဒီဟာတွေကိုဘလောက်အထိကိုဒီနိုင်ငံတွေမှာလျှော့ချနိုင်တယ်လဲဆိုတဲ့ဟာရှော့ချဖို့နီးပညာနောက်ပြီးတော့ဒီအရေကိုယော့သွားဖို့အတွက်ဒီနီးပညာတွေအစိုးရအနေနဲ့ mandate ပေါ့နော်ဥပဒေထုတ်ပြီးတော့ကန့်တတ်ရမယ်ဆိုတဲ့ agreement ပေါ့နော်ကမ္ဘာလုံးဆိုင်ရာသဘောတူညီချက်ကို1999 Kyoto Protocol မှာလုပ်ခဲ့ပါတယ်အဲ့ဒါရဲ့ရလတ်ကအဲ1999ခုပြီးတဲ့အသေးသေးချာချာစမ်းစစ်ပြီးလုပ်လာတာအခုဆိုလို့ရှိရင် COP26 ဆိုတာပေါ့နော်အခုဆိုလို့ရှိရင်26ကြိမ်မြောက်ရှိပါပြီ
တကယ်တော့ဖန်လွင်တန်းွေတာမရှိဘူးဆိုရင်ကဘာကြီးဟာအင်္ဂါဂျိုလိုတက်ရှိတွေနေထိုင်မရလောက်အေးတဲ့ဝင်းကျင်ဖြစ်နေမှာပါဒါပေမဲ့ဖန်လွင်တန်းွေရဲ့တက်ရောက်မှုကြောင့်ကဘာကြီးကိုအပူချိန်59ဒီဂရီဖာရင်ဟိုက်15ဒီဂရီဆယ်စီယပ်စ်လောက်နဲ့နှွေးထွေးပြီးတက်ရှိတွေရှင်သန်နေထိုင်နိုင်တဲ့အခြေအနေမျိုးရရှိနေတာဖြစ်ပါတယ်ဒီဖန်လွင်တန်းွေဂရင်းဟောက်စ်ဂက်စ်ရဲ့သဘောတဘာဝကိုကြည့်အောင်ပါ
ကျွန်တော်တို့လူအခုအမေရိကန်နိုင်ငံမှာဥရောပတိုက်မြောက်ပိုင်းမှာတိတ်အေးတဲ့နေရာမှာစောင်းတွင်းရရှည်ပြီးတော့နှွေရာသီဥပ္ပါတိတ်တူတဲ့အတွက်ကျွန်တော်တို့တစ်ပင်ပန်းမင်းအသီးပင်အစားပင်တွေကိုစိုက်တဲ့အခါကြလို့ရှိရင်အပင်လေးတွေကိုပြိုးဖို့အတွက်စိုက်ဖို့အတွက်ကိုအဆောက်အုံတွေစောက်ရတယ်အဲ့ဒီအဆောက်အုံတွေနိုင်ရန်တွေရောအမိုးတွေရောအကုန်လုံးမှန်နဲ့ကာထားတယ်အဲ့ဒါကို green house လို့ခေါ်တယ်အဲ့တော့နေပူတဲ့အချိန်ကြလို့ရှိရင်နေရောင်ကမှန်လေးကိုကျွန်တော်တို့မြင်ရတဲ့အလင်းရောင်ဒီ visible light ကဖောက်ထွင်းပြီးမြင်ရတယ်။ဒါပေမဲ့အလင်းရောင်ဝင်ပြီးတော့အိမ်ထဲကိုရောက်လာလို့ရှိရင်လို့ရှိရင်အိမ်ထဲကိုရောက်တဲ့ဒီနေရောင်ရဲ့အလင်းရောင်ကဒီသူ့ရဲ့ရှိရှိသမျှသူတွေးထွေးတဲ့ပစ္စည်းတွေကိုသူဘာလုပ်လိုက်လဲဆိုလို့ရှိရင်အပူထုတ်ပေးလိုက်တယ်။အဲ့ဒီအပူက infrared လို့ခေါ်တယ်။ infrared ကလှိုင်းအလျားရှည်တယ်။အဲ့ဒီလှိုင်းအလျားရှည်တဲ့ဟာအပူငွေ့နော်အဲ့ infrared radiation မှန်နေကိုပြန်ထွက်သွားလို့မရဘူး။ light လျားတူတာမှန်နေကိုဖောက်တယ်။ light လျားရှည်တာရှည်တဲ့အပူပေါ့နော် infrared radiation ကအဲ့ဒီအပူကမှန်နေကနေအပြင်ထွက်မသွားတဲ့အတွက်မှန်နေစောက်ထားတဲ့အိမ်နေအပင်စိုက်တဲ့ဟိုအပင်တွေကိုစိုက်လို့ရအောင်အပူချိန်ကိုအေးနေတဲ့အချိန်မှာနေအောင်ရလို့ရှိလို့ရှိအပူဓာတ်ထွက်အောင်အပင်နေ sustainable ဖြစ်အောင်ခေါ်တဲ့အတွက်သူက green house လို့ခေါ်တာပါ19ရာစုနှစ်ပိုင်းလောက်မှာ Arrhenius ဆိုတဲ့ပမုခတယောက်ကသူကစတွေ့တယ်တွေ့တဲ့အခါကျတော့သူက Arrhenius ကဘာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဘာကြီးကလည်း green house လို့ပဲဖြစ်နေတယ်ဘာလို့လဲဆိုတော့နေရနေနေအောင်ကြီးရတယ်ရတဲ့အခါမှာကဘာရဲ့လေထုထဲမှာရှိတဲ့ရေပြီးတော့တခြားဓာတ်ငွေတွေကြောင့်အပူကိုသူကထိန်းပြီးတော့ထွက်လာတဲ့အပူကိုသူကမှန်လို့ပဲသူကကာပေးထားတယ်အဲကာပေးထားတဲ့အတွက်တဘာဝအလျောက်ကဘာကြီးကနှွေးနေတယ်အဲ့ဒါကြောင့်ကျွန်တော်တို့နေလို့ရတာအဲ့လိုတာမရှိလို့ရှင်ကျွန်တော်တို့ကရေခဲခေ ice age ကိုပြန်ရောက်ပြီးတရွာတွေအလုံးကအသက်မရှင်တော့
ဘူးဖန်လွင်တန်းွေရှိတန်တာတဲ့ပိုးပြီးများနေတာဟာကဘာကြီးကိုပူလာစင်ုံတယ်မကပဲရာသီဥတုလွန်ကဲမှုနဲ့တခြားဘေးအန္တရာယ်တွေကိုပါဖြစ်စေနိုင်တာပါ
ဒီတဘာဝအလျောက်ထိန်းထားတဲ့အပူချိန်တဲ့1ဒီဂရီစင်တီဂရိတ်လောက်တက်သွားပြီးဆိုတာ ਨੇ ကဘာကြီးကအရန်ပူလာလိမ့်မယ်ပူလာတယ်ဆိုတာမခံမရနိုင်အောင်ပူလာတော့မဟုတ်ဘူးမြောက်ဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းမှာရှိတဲ့ရေခဲတွေအရေးပြောတော့မယ်ပျော်ပြီးလို့ရှိရင်ကဘာရဲ့ရေမျက်နှာပြင်တက်လာလိမ့်မယ်လူတွေလုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်အမစ်ရှင်ကြောင့် fossil fuel လို့သုံးတဲ့အတွက်ကြောင့်ဒီ green house effect ကြောင့်ကမ်းရိုးတန်းတွေမှာအထူးသဖြင့်အေးတဲ့မြောက်ဝင်ရိုးစွန်းတောင်ဝင်ရိုးစွန်းမှာဘယ်သူမှမနေပါဘူးတက်ရှိသတ္တဝါတွေလူပေါ့နော်အထူးသဖြင့်အသိဉာဏ်ရှိတဲ့လူတွေအများဆုံးကနှွေးထွေးတဲ့နေရာမှာနေတယ်။ဒါပေမဲ့နှွေးထွေးတဲ့နေရာကပါလဲဆိုကန်ယူဒန်းတွေဖြစ်နေတယ်။အဲ့တော့ကန်ယူဒန်းရှိတဲ့နိုင်ငံတိုင်းနိုင်ငံတိုင်းကနောက်လာမဲ့အနှစ်90နဲ့တရာအတွင်းမှာကန်ယူဒန်းတွေရေဖုံးနေမယ်။ဘာလို့လဲဆိုတဲ့အခါကျတော့ပူလာတဲ့ဟာရဲ့အကျိုးသက်ရောက်မှုကြောင့် ကန်ယူရန်နေမှာရှိတဲ့ပင်လေရေမြက်တစ်ပြင်မြင့်လာတာလေးငါးပေမကမြင့်တော့အဲကြလို့ရှိရင်ရေမြုပ်မယ်အဲ့တော့လူတွေ mass migration ပေါ့နော်ပြောင်းလာတော့မယ်စားဖို့မရှိတော့ဘူးပင်ကိုမူလနေထိုင်ခဲ့တဲ့အရက်တွေမှာအကုန်လုံးစွန့်ခွာပြီးတဲ့အခါကြလို့ရှိရင်ဒုက္ခရောက်နိုင်မယ
်ဒီဖန်လွင်တန်းကိုရဲ့တက်ရောက်မှုတွေကိုဘလို့ short ချဖို့လောက်အောင်ပါပါလဲ
အဲ့ဒီ green house ဖြစ်ပေါ်စေတဲ့တန်းငွေတွေလူတွေကစေယုံတွေအလုံယုံတွေကကားတွေကထုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တို့နိုက်ထရပ်အောက်ဆိုက်တို့တဘာဝဘေးအန္တရာယ်ဖြစ်တဲ့တန်းငွေတွေအကုန်လုံး short ချရမယ်တစ်နှစ်ကနော် renewable energy နေအောင်ချီရနေပြီးတော့မှဓာတ်ရိုက်လျှက်စစ်ကိုပြောင်းတဲ့ဆိုလာပြားတွေနဲ့ကျွန်တော်တို့လိုချင်တဲ့စွမ်းအင်အိမ်တွေကိုမီးအပေးဖို့စေယုံတွေကိုလည်ပတ်ဖို့အတွက်နောက် tidal wave tidal energy ဒီရေတက်လာတဲ့အခါကြလို့ရှိရင် fly နေပုတ်ခတ်တဲ့စွမ်းအင်ကနေပြီးတော့မှတရစစ်တက်ထုတ်လို့ရပါတယ် turbine တွေလှည့်ပြီးတော့အဲ့ဒီညာတွေနောက်တစ်ခုအဖြစ် windmill ပေါ့နော်လေကနေပြီးတော့ရတယ်လေရဟကြီးတွေကနေထုတ်တဲ့တရစစ်တက်အဲ့ဒါတွေကိုအများဆုံးပံ့ပိုးပေးဖို့နောက်ကမ္ဘာရဲ့အပူချိန်တိုးလာတဲ့ဟာကိုတိတသမ5ကနေပြီးတော့မှအောက်ကိုညော့ပေးဖို့ပေါ့အပူချိန်ကတိုးတော့တိုးမယ်ဒါပေမဲ့အရန်တိုးလို့မဖြစ်ဘူးအရန်တိုးလို့ရှင်ရေခဲတောင်တွေအေးပြောမယ်အဲ့တော့အဲ့ဒါမဖြစ်အောင်ကိုထိမ့်သိမ့်ပို့ဖို့အတွက်ကိုအဓိကထားတယ်နောက်ငါးနှစ်တခါအစည်းအဝေးပြန်ကြပေါ့နော်ကမ္ဘာနိုင်ငံကြီးတွေအကုန်လုံးစုပေါင်းပြီးချမှတ်ထားတဲ့မူဝါဒရှိတယ်နောက်တစ်ခုကဆင်းရဲတဲ့နိုင်ငံတွေကိုထောက်ပံ့ဖို့အတွက်စီစဉ်နေပါတယ
်ဒေါက်တာပရိသတ်တင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နေ့တင်ညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်တော်ခင်မျိုးတက်ရဲ့သိပ္ပံနဲ့နေပညာကဏ္ဍကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုတောက်ကြနဲ့ညလိုက်မှာထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ် VOA ကလည်းအခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းည10နာရီနဲ့7နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကုကြကြောသိန်းကပြောပြပေးပါအောင်မယ်ရှင်
ရန်ဒီမြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအမှုဆောင်အက်ဒီတာဒန်နီဖန်စတာကိုမျှတမှုမရှိတဲ့တရားစီရင်ရေးနဲ့ထောင်ဒဏ်နှိစေချမှတ်လိုက်တာဟာမြန်မာနိုင်ငံကသတင်းထုတ်တွေကြုံတွေ့နေရတဲ့အခြေအနေကိုသက်သေပြနေတယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ဒန်နီဖန်စတာကိုပုံမှန်3ခုနဲ့ထောင်ဒဏ်17နှစ်ချလိုက်ပြီးတဲ့နောက်ပိုင်းမှာပဲမဟာမင်းကြီးရဲ့ထုတ်ပြန်ချက်ထွက်လာတာပါFrandia မြန်မာသတင်းဌာနရဲ့အဒီတာချုပ် Thomas King ကလည်းဒီဆိုမဲ့ချက်ပေါ်မှာ Frandia ကလူတိုင်းစိတ်ပြက်လက်ပြက်ဖြစ်ကြပြီးသူ့မိသားစုစီ Danny Fenster ပြန်နိုင်အောင်ဖြစ်နိုင်တယ်မအမြန်ဆုံးပြန်လွတ်တာကိုမြင်မြင်ပါတယ်လို့ပြောပါတယ် NLD Party ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းဆိုချက်အရဒေါ်ဆန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့သူ့ရဲ့ဇနီးပြည်သူဒေါ်ခင်မင်းမီကျွဲကဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အဂရိလိုက်ဆောင်မှုတစ်ခုအတွက်ကြားနာပွဲတွင်ဒီကနေ့ထွက်ဆိုခဲ့ပါတယ်အဂိလိုက်ဆောင်မှုတွေအတွက်နေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းကြားနာစစ်ဆေးနေတာဖြစ်ပြီးဒီကနေ့နိုမာလာစနေနေ့မှာဒေါ်ခင်မိမိကျွဲကအမှုတစ်ခုအတွက်တရားစစ်ကောင်စီရဲ့တရားလူပြသက်တည်အနေနဲ့လာရောက်ထွက်ဆိုသွားတာဖြစ်ပါတယ်။အခိုင်ပြင်းနဲ့မှာရခိုင်လက်နက်ကင်ဖွဲ့ AA နဲ့စစ်တပ်အကြားအပြစ်ခတ်ရစေးရေးတနှစ်မြောက်အဖြစ်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေကြေညာပေးဖို့အတွက်နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌယူဟီဆဆကာဝါဟာဒီကနေ့ပဲမြန်မာနိုင်ငံမှာရောက်လာပါတယ်။မနေ့ကနိုမာလာ73ရက်နေ့မှာနေပြည်တော်သွားပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောင်းလာနဲ့တွေ့ဆုံမှုရှိပါတယ်။ဒါပေမဲ့လည်းဖမ်းဆီးထိန်းသိမ်းခံထားရတဲ့အတိုင်းအမြန်ကန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တော့တွေ့ဆုံခွင့်ရမှာမဟုတ်ပါဘူး။စစ်တွေနဲ့မောင်နှံတို့ IDP စခန်းတွေကိုလည်းတွားအောင်ကြည့်ရှုဖို့ရှိပြီးဂျပန်နိုင်ငံကမပြန်ခင်မှာနိုမာလာ76ရက်နေ့ရန်ကုန်မှာ SNL ရှန်တိုင်းရန်သားပါတီပြည်သူ့ပါတီအပါအဝင်နိုင်ငံပါတီကခေါင်းဆောင်တို့ချုပ်နဲ့တွေ့ဆုံမှုရှိပါတယ်။ဒီမနက်ကမှ COVID-19 ကရောဂါထင်ကျိုးရေးအတွက်ဆိုပြီးမလူအဖဲအပြင်မထွက်ရ stay at home ထုတ်ထားတဲ့မြို့နယ်တွေကနောက်ထပ်18မြို့နယ်မှာဒီအမိန့်ကိုပြန်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။ဒါကြောင့်စုစုပေါင်းမြို့နယ်119မြို့နယ်မှာ68မြို့နယ်မှာအမိန့်ရုပ်သိမ်းပြီးသွားပြီဖြစ်ပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာတွေကတော့ Vesco Volaric နဲ့ Justin Fate တို့ဖြစ်ပါတယ်။ VO American အတန်ရဲ့အညာဖက်မြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအစီအစဉ်တွေကို line to meter 16 kHz 5953ည line to meter 25 kHz 11803ည line to meter 32 kHz 9335တို့ကနေဖန်ယူထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။VOA ကိုအပိနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းပါစေရှင်ကျမနားပါThank you.
This program has come to you from the Voice of America, Washington.